Welcome to the Voice of America in Burmese.
Mingla nan nakhi makmya VOA American tan Myanmar bai season ye 2019 khu ne February 15 ye bu ru ne mne phe tan hwe season ni ko American Pi Dong Su myo lo Washington DC ga ni line meter 32 40 49 ne tu VOA ye Facebook samin na ga ni dai yai thout lwin pi ni ba khmya ကျွန်တော်စမူဝီပါခင်ဗျာအခုမနေ့ပဲအစီအစဉ်လေးကိုတောင်းယူတင်ဆက်ပေးမှာပါ
ကျွန်မကတော့ဆုမြတ်မပါရှင်အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အမျိုးသားလုံခြုံရေးအကြံပေးမိုက်ကယ်ဖလင်းအပေါ်ယုံကြည်မှုလျော့ပါသွားတဲ့အတွက်သူ့ကိုယာရုကနေနှုတ်ထွက်ဖို့သမ္မတကတောင်းဆိုခဲ့တာဖြစ်တယ်လို့အင်ဂျီရောကပြောလိုက်ပါတယ်အာရှမှာတော့အကြီးဆုံးစစ်ရေးလေ့ကျင့်မှုကြီးဖြစ်တဲ့ Cobra Gold စစ်ရေးလေ့ကျင့်မှုကို February 14ရက်နေ့ကနေပြီးတော့ထိုင်းနိုင်ငံမှာစတင်နေပါပြီဒီလိုနိုင်ငံတကာသတင်းတွေကိုမတ်နန္ဒာချန်နယ်ကြီးညာပေးပါမယ်ရှင
်ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုနောက်ဆုံးရသတင်းတွေတင်ပြပြီးနားဆင်ကြရမယ့်အထဲမှာဆိုရင်တော
့ We have 5 people coming today from New Delhi. Their chin. Yeah, Zomi from the chin state.
American ပြည်ထောင်စုကိုလာရောက်ချီချတဲ့ဒုက္ခသည်တွေအရေးအကူအညီပေးနေသူတို့ရဲ့ပြောဆိုချက်ဖြစ်ပါတယ်။သမ္မတထရမ့်ရဲ့အမိန့်ညင်ညာချက်ထွက်ပြီးတဲ့နောက် American ပြည်ထောင်စုကိုပထမဦးဆုံးရောက်လာဖို့ရှိတဲ့မြန်မာနိုင်ငံသားဒုက္ခသည်တွေရဲ့အကြောင်းတင်ဆက်တဲ့အခါမှာအပြည့်စုံကြားပါလိမ့်မယ်။ဒါအပြင်မြောက်ကိုရီးယားခေါင်းဆောင်ရဲ့အဖေဒူမေကွဲဖြစ်သူကိုကွာလာလမ်ပူလေးစိတ်မှာလှုပ်ကြံခံရတဲ့ဆိုတဲ့သတင်းလွှာပြီးတော့ရိုဟင်ဂျာမွတ်စလင်တွေအတွက်ရိတ်ခါနဲ့စီဝါတင်မလေးရှားတင်မောဘင်္ဂလားဒေ့ရှ်မှာကန့်ကတ်ကုန်ချခွင့်ရပြီဆိုတဲ့အကြောင်းနဲ့ NCA လက်မှတ်ရေးထိုးပြီးတော့27ရာစုပင်လုံကြီးလာကန်တက်ဖို့တိုက်တွန်းကြပေါ်တိုင်းရင်းသားတချို့ရဲ့သဘောထားဆရာတွေကိုတင်ဆက်ပေးဖို့ရှိပါတယ်နောက်ပိုင်းမှာလည်းအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါဒါတွေမတိုင်ခင်အရင်ဆုံးတော့ထိတ်တန့်ရောက်တဲ့နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့မန္နနာချန်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
American သမ္မတဒေါ်နယ်ထရမ့်ရဲ့အမျိုးသားလုံခြုံရေးအကြံပေးမိုက်ကယ်ဖလင်းအပေါ်ယုံကြည်မှုလျော့ပါသွားတဲ့အတွက်သူ့ကိုယာရုကနေနှုတ်ထွက်ဖို့သမ္မတကတောင်းဆိုခဲ့တာဖြစ်တယ်လို့အင်ဂျီရောကပြောလိုက်ပါတယ်။ရုရှားနဲ့ဆက်သွယ်စကားပြောမှုအပေါ်မိုက်ကယ်ဖလင်းရဲ့ရှင်းပြချက်တွေနဲ့ပတ်သက်လို့သမ္မတကသူ့ကိုနိုင်ငံတော်လုံခြုံရေးအကြံပေးတယောက်အနေနဲ့မယုံကြည်နိုင်တော့ဘူးလို့ပြောခဲ့တယ်လို့အင်ဂျီရောပြောခွင့်ရသူရှောင်းစပိုက်ဆာကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာဖြေကြားခဲ့ပါတယ်။အငိမ့်စားကြီးတဲ့ဗိုလ်ချုပ်ကြီးဖြစ်တဲ့ဖလင်းဟာသမ္မတထရမ့်ရဲ့ထိတ်တန့်မဟာဗျူဟာဆိုင်ရာအကြံပေးတာဝန်ယူခဲ့တာသတင်းသုံးပတ်မပြည့်ခင်တနင်္လာနေ့ညကယာရုကနေနှုတ်ထွက်သွားခဲ့တာဖြစ်ပါတယ်ဖလင်းအမျိုးသားလုံခြုံရေးအကြံပေးတာဝန်မယူရသေးခင်အမေရိကန်ဆိုင်ရာရုရှားသက်အမတ်ကြီးဆာဂေခစ်စလက်နဲ့ဆက်သွယ်စကားပြောခဲ့တာဟာဥပဒေချိုးဖောက်ရာမရောက်သလိုတမရကလည်းကျေနပ်တယ်လို့အင်ဂျီရောပြောခွင့်ရသူကဆိုပါတယ်ဒါပေမဲ့အဲ့ဒီချိန်တုန်းကတမရအိုဘားမားရုရှားအပေါ်အရေးယူတန်းခတ်မှုလုပ်တဲ့ကိစ္စကိုရုရှားသံအမတ်နဲ့မဆွေးနွေးခဲ့ပါဘူးလို့ဒုတမရဖြစ်လာမဲ့မိုက်ပန့်စ်ကိုဖလင်းကတမရကြမ်းကြိမ်ပွဲမတိုင်ခင်မှာပြောခဲ့တာပါဒါဟာပန့်စ်ကိုလှည့်ပြားရာရောက်တာလို့တမရထရမ့်ကကောက်ချက်ချခဲ့တဲ့အကြောင်းအင်ဂျီရောပြောခွင့်ရသူစပိုက်ဆာကပြောပါတယ်ထရမ့်တမရတာဝန်မယူခင်ရုရှားသံအမတ်Kesslex နဲ့စကားပြောခဲ့တဲ့ကိစ္စနဲ့ပတ်သက်လို့ Bench အပါအဝင်တခြားသူတွေကိုရှင်းလင်းပြောခဲ့တော့ကအကြောင်းအချက်တွေကိုအပြည့်အဝမပေးခဲ့မိဘူးလို့ Flynn ကဒီနှုတ်ထွက်စာထဲမှာရေးသားပြီးတော့သူ့ရဲ့လုပ်ရအပေါ်အတိအမှတ်ပြုဖော်ပြထားပါတယ်
။ American မျိုးသားလူညုံရေးကြံပေး Michael Flynn ရဲ့နှုတ်ထွက်မှုကို American နိုင်ငံရေးပါတီနှစ်ခုစလုံးကလွှတ်တော်အမတ်တွေအတိပြုလက်ခံလိုက်ကြပြီးတော့သမ္မတ Donald Trump အစိုးရတဲ့အနေနဲ့နိုင်ငံတော်လူညုံရေးနဲ့တခြားကိစ္စရပ်တွေကိုစနစ်တကျဆောင်ရွက်ဖို့လည်းတိုက်တွန်းလိုက်ကြပါတယ်။Arizona ပြည်နယ် Republican ထက်လွတ်တော်မတ်ဂျွန်မက်ကိန်းကတော့လုပ်ကိုလုပ်ရမယ်ဆုံးဖြတ်ချက်တစ်ခုဖြစ်ကြောင်းနဲ့ဒုသမ္မတကိုလည်း Mr. Flynn ကလွဲမစွာအစီရင်ခံခဲ့တဲ့အကြောင်းအင်္ဂါနေ့မှာသတင်းတောက်တွေကိုပြောဆိုသွားခဲ့ပါတယ်။သူ့ရဲ့နှုတ်ထွက်စာထဲမှာတော့ Mr. Flynn က American ဆိုင်ရာရုရှားသံမတ်ကြီးနဲ့သူစကားပြောခဲ့တဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးဒုသမ္မတ Mike Pence ကိုတင်ပြရမှာအချက်လက်တွေမပြည့်စုံခဲ့တဲ့အကြောင်းပြောဆိုခဲ့ပါတယ်။ American ရဲ့ပိတ်ဆို့ဒဏ်ခတ်မှုတွေအကြောင်းရုရှားသံမတ်ကြီးနဲ့ဆွေးနွေးခဲ့ခြင်းမရှိခဲ့ကြောင်းဒုသမ္မတ Pence ကတိုင်းပြည်ကိုရုံးမြင့်တန်းကြားကနေငင်းဆန်သွားခဲ့ပေမဲ့ဒီကိစ္စဟာဆွေးနွေးရဲ့အခါမှာပါဝင်ကောင်းပါဝင်နိုင်တဲ့အကြောင်း Mr. Flynn ကနောက်ပိုင်းမှာဝန်ခံခဲ့တာဖြစ်ပါတယ်။ American ဥပဒေအရတရားဝင်ခွင့်ပြုချက်မရဘဲနိုင်ငံသားတွေအနေနဲ့တခြားနိုင်ငံတကာအစိုးရတွေနဲ့ဆက်စပ်ညှိနှိုင်းမှုတွေကိုတားမြစ်ထားပါတယ်
။မြောက်ကိုရီးယားခေါင်းဆောင် Kim Jong Un ရဲ့ဖေဒူမအေခွဲအကိုတော်ဆက်သူ Kim Jong Nam ဟာမလေးရှားနိုင်ငံကွာလာလမ်ပူလေးစိတ်မှာ February 14ရက်နေ့အင်္ဂါနေ့ကလှုပ်ကြံအသက်ခတ်ပြန်ခင်ခဲ့ရပုံရတယ်လို့မလေးရှားရဲကပြောပါတယ်။ဒီကွာလာလမ်ပူနိုင်ငံကလေးစိတ်ကနေပြီးတော့မကာအိုကိုသွားဖို့စောင့်နေတော့နေထိုင်မကောင်းဖြစ်လာလို့လေးစိတ်ဝန်ထမ်းတွေကိုအကူအညီတောင်းခဲ့တယ်လို့ရဲတပ်ဖွဲ့တာဝန်ရှိသူ Fazit Ahmed ကပြောပါတယ်။သူ့ရဲ့မျက်နှာကိုအနောက်ကနေတယောက်ကလှမ်းဆွဲလိုက်တာဒါမှမဟုတ်ရင်လှမ်းကင်လိုက်တယ်လို့ခန်းစားရပြီးတဲ့နောက်မှာ မူးနောက်နောက်ဖြစ်လာခဲ့တယ်လို့ကင်ဂျုံနမ်ကပြောတယ်လို့ဆိုပါတယ်ပထမမှာသူ့ကိုလေဆိပ်မှရှိတဲ့ဆေးကမ်းမှာကုသမှုပေးခဲ့ပေမဲ့အခြေအနေကောင်းမလာတဲ့အတွက်ဆေးရုံကိုခေါ်သွားမှာအရေးပေါ်လူနာတင်ရင်ပေါ်မှာတည်ဆုံသွားခဲ့တာဖြစ်ပါတယ်တည်ဆုံမှုနဲ့ပတ်သက်လို့သတင်းမျိုးစုံထွက်ပေါ်နေပေမဲ့မလေးရှားရဲကတော့ရင်ခွဲစစ်ဆေးမှုတွေလုပ်ပြီးမှသာဘာကြောင့်တည်ဆုံနေဆိုတာအတိအကျသိနိုင်မယ်လို့ပြောပါရယ်ဒီကိစ္စပေါ်မှာစုံစမ်းစစ်ဆေးမှုတွေဆက်လုပ်နေပေမဲ့မတင်ကားသူတဦးတယောက်ကိုမှဖမ်းဆီးထားတာမရှိဘူးလို့လည်းမလေးရှားရဲကပြောပါရယ
်မြောက်အတ္တလန္တိတ်စစ်စာချုပ်နေတိုမဟာမိတ်အဖွဲ့ဝင်ကာကွယ်ရေးဝန်ကြီးတွေရဲ့အစည်းအဝေးမှာကာကွယ်ရေးအတွက်သုံးစွဲနေတဲ့ငွေကြေးပမာဏတိုးမြင့်မှုလိုအပ်ချက်နဲ့ပတ်သက်ပြီးတော့အာရုံစိုက်ဆွေးနွေးသွားမှာဖြစ်တဲ့အကြောင်းနေတိုအဖွဲ့အတွင်းရေးမှူးချုပ်ယန်စတော်ဒန်ဘတ်ကအင်္ဂါနေ့မှာပြောကြားလိုက်ပါတယ်ပြီးခဲ့တဲ့နှစ်ထဲကာကွယ်ရေးအသုံးစရိတ်အတွက်ဒေါ်လာ10ဘီလီယံတိုးမြင့်ခဲ့ပေမဲ့အဖွဲ့ဝင်28နိုင်ငံအနေနဲ့ကိုယ်တိုင်းပြည် GDP ရဲ့နှစ်ရာခိုင်နှုန်းကိုကာကွယ်ရေးအတွက်ထည့်ဝင်ဖို့ရည်မှန်းထားရမှာ9နိုင်ငံကပဲဆောင်ရွက်နိုင်ခဲ့တဲ့အကြောင်းကာကွယ်ရေးဝန်ကြီးတွေရဲ့အစည်းအဝေးမတိုင်မီဘယ်လ်ဂျီယံနိုင်ငံဘရက်ဆဲမြို့မှာနေတိုအတွင်းရေးမှူးချုပ်ကသတင်းထုတ်တွေကိုပြောကြားခဲ့တာဖြစ်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့ရွေးကောက်ပွဲအတွက်မဲဆွဲတဲ့အချိန်မှာနေတိုအဖွဲ့ဝင်တွေဟာဗဏ္ဍာရေးအရအပြည့်အဝအားပေးပံ့ပိုးမှုမရှိဘူးလို့ဝေဖန်ထားပါတယ်။ပေးစရာရှိတဲ့အတိုင်းမပေးတဲ့အဖွဲ့ဝင်နိုင်ငံတွေအတွက်အမေရိကန်ပြည်ထောင်စုကအကာအကွယ်ပေးမှာမဟုတ်ဘူးလို့တောင်ပြောဆိုခဲ့တာဖြစ်ပါတယ်။မဲဆွဲပွဲကာလပြောဆိုရမှာ27ရာစုခေတ်ထဲနေတိုအဖွဲ့ရဲ့အခန်းကဏ္ဍနဲ့ပတ်သက်လို့မေးခွန်းထုတ်ခဲ့တယ်လို့အကြမ်းဖက်ဝါဒတိုက်ဖျက်ရေးမှာလုံလောက်တဲ့အာရုံစိုက်မှုမရှိဘဲစစ်စင်ရေးတွေဟာလည်းခင့်မမိဘူးလို့အကြိမ်ပေါင်းများစွာပြောဆိုခဲ့ဘူးပါတယ်။
ယူအမေရိကန်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32ကီလိုဟတ်6325ကလိုင်းဒိုမီတာ40ကီလိုဟတ်9433ညလိုင်းဒိုမီတာ48ကီလိုဟတ်6185ဒုတိယနိုင်ဝက်မှာလိုင်းလံမီတာ190ကီလိုဟတ်1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဟုတ်ကဲ့နေမနေ့ဖက်အတွက်နိုင်ငံတကာသတင်းတွေကို VOA က separate ညပေးနေပါတယ်ရခိုင်ပြည်နယ်အတွင်းလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လူခွင့်ရေးချိုးဖောက်မှုတွေဆွဆွဘွားဘွားဖြစ်နေတဲ့ဆိုတဲ့ဆွဆွဲမှုတွေရှိနေချိန်မှာပဲရဲတပ်ဖွဲ့ဝင်တွေရဲ့ဆောင်ရွက်မှုတွေကိုစုံစမ်းဖို့အတွက်စုံစမ်းရေးကော်မရှင်တစ်ခုကိုပြည်ထောင်စုဌာနကဖွဲ့စည်းလိုက်ပါတယ်ရဲတပ်ဖွဲ့ဝင်တွေအနေနဲ့ဥပဒေနဲ့မညီတဲ့ဆောင်ရွက်မှုတွေလူခွင့်ရေးချိုးဖောက်မှုတွေရှိရင်ရဲစည်းကမ်းအရရေးယူသွားနိုင်ဖို့အတွက်ကော်မရှင်ကိုဖွဲ့စည်းတာဖြစ်တယ်လို့ရဲတပ်ဖွဲ့တာဝန်ရှိသူတယောက်က VOA ကိုပြောပါတယ်ရဲတပ်ဖွဲ့ဝင်တွေရဲ့ဆောင်ရွက်မှုတွေဟာလုံထုံးလုံနည်းနဲ့ညီညွတ်ရလားဆိုတာကိုအဓိကစစ်မှားဖြစ်တယ်လို့လည်းဆိုပါတယ်ရဲတပ်ဖွဲ့စုံစမ်းစစ်ဆေးရေးကော်မရှင်မှရဲရေးချုပ်ရဲမှုချုပ်ဝင်းထွန်းကဥက္ကဋ္ဌအဖြစ်ဆောင်ရွက်ပြီးတော့အဖွဲ့ဝင်၄ဦးကစုံစမ်းဆောင်ရွက်သွားမှာဖြစ်ပါတယ်ရှင
်မလေးရှားနိုင်ငံကတက်မောနဲ့တည်ဆောင်လာတဲ့ရိုဟင်ဂျာတွေအတွက်အကူအညီပစ္စည်းတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံစစ်တကောင်းစိတ်ကမ်းမှာဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေရဲ့လက်ထက်အင်္ဂါနေ့ကလွှဲပေးလိုက်ပါတယ်ဘင်္ဂလားဒေ့ရှ်မှာရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်တန်ချိန်2000ကျော်တဲ့အစားအသောက်ဆေးဝါးနဲ့တခြားအထောက်ပံ့ပစ္စည်းတွေကိုမလေးရှားကရိုဟင်ဂျာအရေးပရာဟိတအကူအညီပေးသူတွေကနော်တီကာအေလီယာတင်မော့နဲ့တည်ဆောင်လာတာဖြစ်ပါတယ်လူသားချင်းစာနာမှုအကူအညီတွေအားလုံးကိုဘင်္ဂလားဒေ့ရှ်မှာရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့လိုအပ်ချက်တွေအားလုံးနဲ့အညီမျှတစွာဝေငှပေးနိုင်အောင်လို့လည်းမလေးရှား NGO အဖွဲ့တွေအနေနဲ့အတူတကွလာရောက်ပေးပို့တာဖြစ်တယ်လို့မလေးရှားအကူအညီပေးရေးစီစဉ်သူတယောက်ကတယောက်ရဲ့ပြောဆိုချက်ကိုကိုးကားပြီးတော့သတင်းတွေမှာဖော်ပြကြပါတယ်မလေးရှားတာဝန်ရှိသူတွေကလည်းလူသားချင်းစာနာမှုအရေးပေါ်အကူအညီတွေကိုရိုဟင်ဂျာဒုက္ခသည်စခန်းတွေစီကားနဲ့ပို့ဆောင်ပေးသွားမှာဖြစ်တယ်လို့ပြောဆိုထားပါတယ်
အာရှမှာအကြီးဆုံးစည်ရဲလေ့ကျင့်မှုကြီးဖြစ်တဲ့ရွှေမွေဟောင်းလို့အဓိပ္ပာယ်ရတဲ့ Corporate Goal စည်ရဲလေ့ကျင့်မှုကို February 14ရက်နေ့ကထိုင်းနိုင်ငံမှာစတင်ခဲ့ပါတယ်36ကြိမ်မြောက် Corporate Goal စည်ရဲလေ့ကျင့်မှုမှာ American နဲ့ Thai တပ်ဖွဲ့ဝင်တွေအပြင် Singapore, Japan, South Korea, Indonesia နဲ့ Malaysia နိုင်ငံကတပ်ဖွဲ့ဝင်တွေလည်းပူးပေါင်းပါဝင်ကြပါတယ်။ Chonburi နဲ့ Nakhon Ratchi မှာခရိုင်တို့မှာ February 24ရက်နေ့ထိလုပ်မဲ့စည်ရဲလေ့ကျင့်မှုတွေအတွင်ရေချောင်းလုံခြုံရေးတိုးမြင့်ရေးအန္တရာယ်ရှိတဲ့ရောဂါဖြစ်ပွားမှုကာကွယ်ရေးနဲ့ပြန်ပွားမှုထိန်းသိမ်းရေးကြီးမားတဲ့သဘာဝဘေးဒဏ်တွေကြားလာရင်ကူညီကယ်ဆယ်ရေးလိုမျိုးခက်ခဲရှုပ်ထွေးတဲ့ကိစ္စမျိုးတွေကိုနိုင်ငံတွေကြားမှာပူးပေါင်းဆောင်ရွက်တဲ့နေရာမှာပို့ပြီးတော့ထိထိရောက်ရောက်ဖြစ်စေဖို့အတွက်လေ့ကျင့်သွားမှာဖြစ်တယ်လို့ဘန်ကောက်မြို့အမေရိကန်တန်ရုံးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်အခုနှစ်မှာဒီလူသားချင်းစာနာမှုနဲ့ဘေးဒဏ်ကယ်ဆယ်ရေးအကူအညီတွေကိုအဓိကထားလေ့ကျင့်ကြမှာဖြစ်ပြီးတော့လူသားချင်းစာနာမှုအကူအညီပေးတာနဲ့ဆိုင်တဲ့လေ့ကျင့်မှုတွေကိုတရုတ်နဲ့အိန္ဒိယနိုင်ငံကတပ်ဖွဲ့တွေလည်းပူးပေါင်းပါဝင်လေ့ကျင့်ကြမှာဖြစ်ပါတယ်မြန်မာနိုင်ငံအပါအဝင်10နိုင်ငံကျော်ကလည်းဒီ Corporate Goal စည်းရေးလေ့ကျင့်မှုကိုလေ့လာသူအဖြစ်နဲ့ပါဝင်ကြပါတယ်အမေရိကန်နဲ့ထိုင်းစစ်တပ်ကြားပူးတွဲစည်းရေးလေ့ကျင့်မှုတွေကို1980ခုနှစ်ထဲကစတင်ခဲ့ပြီးတော့အခုတော့အာရှပစိဖိတ်နိုင်ငံတွေကတပ်ဖွဲ့ဝင်တွေပါပါဝင်လာတာဖြစ်ပါတယ်ရှင်
Washington, the voice of America, the
ောက်ဆုံးရနိုင်ငံတကာသတင်းတွေကိုမဆုမြတ်မှုနဲ့မန္နနာချန်တို့ပြောပြသွားကြတာဖြစ်ပါတယ်အခုတော့သတင်းလှော်တွေကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီမြောက်ကိုရီးယားခေါင်းဆောင်ရဲ့အဖေတူအမိခွဲတော်ဆက်သူကင်ဂျုံနန်းဟာမလေးရှားနိုင်ငံကွာလာလမ်ပူလေးစိတ်မှာဖေဖော်ဝါရီလ14ရက်အင်္ဂါနေ့ကလှုပ်ကြံတက်ဖြတ်တာခံခဲ့ရပါတယ်သူဘာကြောင့်တည်ဆုံရတယ်လဲဆိုတာကိုသိရဖို့တဲ့ရင်ခွဲစမ်းတက်နေပြီးစုံစမ်းစစ်ဆေးမှုတွေစတင်နေပြီလို့မလေးရှားရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်ကင်ဂျုံနန်းတည်ဆုံမှုနဲ့ပတ်သက်လို့မြောက်ကိုရီးယားရဲ့လက်ချက်ဖြစ်တယ်ဆိုတဲ့ခံမှန်းမှုမျိုးစုံနဲ့ထွက်ပေါ်နေတာနဲ့ပတ်သက်ပြီးတော့မတ်စုမြတ်မုံကစူးစီးတင်ပြပေးပါလိမ့်မယ်ခင်ဗျာ
မလေးရှားနိုင်ငံကွာလာလမ်ပူနိုင်ငံကလေးစိတ်ကနေတရုတ်နိုင်ငံကိုပိုင်အုပ်ချုပ်ခွင့်ရမကာအိုကိုသွားမယ်ကင်ချိုးဆိုတဲ့နာမည်နဲ့နိုင်ငံကူပတ်စပို့ကိုင်ဆောင်ထားသူတယောက်တည်ဆုံခဲ့တယ်လို့မလေးရှားရဲတပ်ဖွဲ့ကအင်္ဂါနေ့ညပိုင်းမှာသတင်းထုတ်ပြန်ပါတယ်မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအွန်းရဲ့အဖေတူမအေခွဲကင်ဂျုံနမ်ဟာမူဝေလာလို့လေစိတ်ကောင်တာတစ်ခုမှအကူအညီတောင်းခံခဲ့တယ်လို့မလေးရှားရဲတပ်ဖွဲ့တာဝန်ရှိသူဖာဂျီလ်အာမက်ကရိုက်တက်သတင်းကိုပြောပြပါရယ်သူ့မျက်နာကိုအနောက်ကနေတယောက်ယောက်ကလှမ်းဆွဲလိုက်တယ်ဒါမှမဟုတ်လှမ်းကင်လိုက်တယ်လို့ခံစားရပြီးတဲ့နောက်မှာမူးနှောက်နှောက်ဖြစ်လာတဲ့အတွက်လေစိတ်ဝန်ထမ်းတွေကိုအကူအညီတောင်းခံခဲ့တာလို့ပြောပါရယ်ပထမမှာသူ့ကိုလေစိတ်မှရှိတဲ့ဆေးကန်းမှကုသပေးခဲ့ပေမဲ့အခြေအနေကောင်းမလာတဲ့အတွက်ပူဒရာဂျာယာဆေးရုံကိုခေါ်သွားဆေးရုံကားပေါ်မှာတည်ဆုံသွားခဲ့တာဖြစ်ပါတယ်။ကင်ဂျုံနမ်ကိုမြောက်ကိုရီးယားတရှိုးလို့ယုံကြည်ရသူအမျိုးသမီးနှစ်ယောက်ကအစိတ်လူအပ်နဲ့ထိုးခဲ့တယ်လို့ယုံကြည်ရတဲ့အကြောင်းတောင်ကိုရီးယားအစိုးရအတိုင်းဝိုင်းကိုကိုးကားပြီးတော့တောင်ကိုရီးယားက TV ခြုံဆန်းရုပ်သံကထုတ်ပြန်ခဲ့ပါတယ်။တချို့တောင်ကိုရီးယားသတင်းတွေမှာတော့အမျိုးသမီးနှစ်ယောက်ကသူ့ရဲ့မျက်နှာကိုအဝတ်နဲ့အုပ်ခဲ့ပြီးတဲ့နောက်အခုလိုနေထိုင်မကောင်းဖြစ်ပြီးတည်ဆုံခဲ့တာလို့ပြောကြပါတယ်။ဓာတုဆေးရည်စပရေးနဲ့ပတ်ဖြန်းခံရတယ်လို့ဆေးရုံကားပေါ်ကဆေးဝင်နှန်းတွေကိုမသေးဆုံးခင်မှာကင်ဂျုံနမ်ကပြောခဲ့တယ်လို့မလေးရှားတာဝန်ရှိသူတချို့ကလည်းပြောတဲ့အကြောင်း AP သတင်းမှာဖော်ပြပါရယ်မလေးရှားရဲတပ်ဖွဲ့ဘက်ကတော့ကင်ဂျုံနမ်ဘာကြောင့်သေဆုံးတယ်ဆိုတာအတိအကျမပြောနိုင်သေးဘူးလို့ထုတ်ပြန်ခဲ့ပါရယ်ရင်ခွဲစမ်းသပ်မှုလုပ်ပြီးမှသာသိနိုင်မယ်လို့မလေးရှားရဲတပ်ဖွဲ့တာဝန်ရှိသူဖာဂျီလ်အာမက်ကပြောပါရယ်စုံစမ်းစစ်ဆေးမှုတွေကိုစတင်လုပ်နေပြီးတော့လောလောဆယ်မှာတော့မတင်ကားသူမရှိသေးဘူးလို့လည်းဆိုပါရယ်ကင်ဂျုံနမ်ဟာကွယ်လွန်သူမြောက်ကိုရီးယားခေါင်းဆောင်ဟောင်းကင်ဂျုံအီးလ်နဲ့နာမည်ကြီးရုပ်ရှင်မင်းသမီးဆန်ဟေးရင်းတို့ရဲ့သားဖြစ်ပါတယ်။သူဟာနိုင်ငံကိုဥဆောင်ဖို့ဆန္ဒမရှိဘူးလို့လူသိရှင်ကြားပြောခဲ့သူဖြစ်တယ်လို့မြောက်ကိုရီးယားမှာမိသားစုအစဉ်အဆက်အာဏာဆက်ခံတဲ့အပေါ်ကိုလည်းဝေဖန်ခဲ့သူဖြစ်ပါတယ်။သူ့အဖေရဲ့အာဏာကိုဆက်ခံမဲ့အဖေတူမအေခွဲညီကင်ဂျုံအွန်းအနေနဲ့မြောက်ကိုရီးယားပြည်သူတွေရဲ့အကျိုးကိုရှေးရှုပြီးတော့နိုင်ငံကိုအကောင်းဆုံးဥဆောင်သွားလိမ့်မယ်လို့မျှော်လင့်တဲ့အကြောင်း2010ခုနှစ်တုန်းကဂျပန်ရုပ်သံတစ်ခုနဲ့မေးမြန်းကမ်းမှပြောကြားခဲ့ပါတယ်။သူဟာမကာအိုတရုတ်ပြည်မကြီးစင်ကာပူနဲ့မလေးရှားနိုင်ငံတွေမှာအခုနှစ်ပိုင်းတွေအတွင်းလှည့်လည်နေထိုင်နေသူဖြစ်ပါတယ်။မြောက်ကိုရီးယားကောင်းဆောင်တွေအပေါ်အာဏာလုမဲ့ရန်မရှိဘူးလို့မြင်ရတဲ့ကင်ဂျုံနမ်အခုလိုလှုပ်ကြံတက်ဖြတ်ခံရတာနဲ့ပတ်သက်လို့မြောက်ကိုရီးယားအရေးလေးလာသူတချို့ကတော့အံ့ဩခဲ့ကြပါတယ်။မြောက်ကိုရီးယားအရေးကျွမ်းကျင်သူအေဒင်ဖော့စတာကာတာကဗြိတိန်က Sky News ရုပ်သံမေးမြန်းကမ်းမှာသူ့ရဲ့အမြင်ကိုခုလိုပြောခဲ့ပါတယ်
။ Kim Jong Nam was in exile. He had been a bit of a critic, unwisely indeed, as it turns out, some years ago of his brother Kim Jong-un and indeed of the whole idea of hereditary succession.
Kim Jong-un ကပြပမှနေတဲ့သူပါ။လွန်ခဲ့တဲ့နှစ်ပိုင်းတုန်းကမိုင်းမိုင်းမဲမဲသူ့ညီနဲ့ပတ်သက်လို့ရောအစဉ်အဆက်အာဏာဆက်ခံခဲ့တဲ့အစဉ်လာနဲ့ပတ်သက်လို့ပါလူသိရှင်ကြားဝေဖန်ခဲ့မှုပါတယ်။ဒါပေမဲ့သူ့အတံမကြားရတာအတော်ကြာပါပြီ။ခတ်တူတူတိတ်တိတ်ပဲနေတယ်ထင်ပါတယ်။ဘသူအတွက်မှအာဏာရှိပုံရတယ်လို့မမြင်ပါဘူး။ဒါပေမဲ့လည်းအခုလိုကျွန်တော်တို့ပြောနေကြတာကဘာအထောက်ထားမှမသိရသေးခင်ကြိုပြောရတယ်လို့ဖြစ်နေပါတယ်။သူ့အဖေတူမအေခွဲညီကတော့သူဟာအာဏာကင်းတယ်လို့မြင်ပါလိမ့်မယ်
။ဂျော့ချ်တောင်းတက္ကသိုလ်ကအပမောက်ခဘယ်ဘီနာဟွမ်းကတော့ကင်ဂျုံနမ်ဟာမြောက်ကိုရီးယားခေါင်းဆောင်ဖြစ်တဲ့သူလို့မြောက်ကိုရီးယားရဲ့အနီးစပ်ဆုံးမဟာမိတ်ဖြစ်တဲ့တရုတ်နိုင်ငံကလိုလားပုံရတဲ့အတွက်ဒါဟာလက်ရှိခေါင်းဆောင်ကင်ဂျုံအွန်းအတွက်ဓာတ်ရိုက်အန္တရာယ်ဖြစ်တယ်လို့သူ့ရဲ့အမြင်ကို VOA ကိုပြောခဲ့ပါတယ်။သူဟာနိုင်ငံကိုခေါင်းဆောင်ဖို့ဆန္ဒမရှိဘူးလို့ပြောခဲ့ပေမဲ့လက်ရှိခေါင်းဆောင်နေရာမှာအစားထိုးမဲ့သူအဖြစ်သတင်းတွေထွက်ခဲ့မှုတဲ့အတွက်ကင်ဂျုံအွန်းအပေါ်သစ္စာရှိတဲ့သူတွေဘက်ကကင်ဂျုံနမ်ကိုရှင်းပြတာဖြစ်နိုင်တယ်လို့လည်းကိုရီးယားအရေးလေးလာသူတချို့ကတုံ့သက်ပါတယ်။မြောက်ကိုရီးယားနိုင်ငံကရန်သူလိုမြင်သူတွေကိုနိုင်ငံသားအထိလိုက်ပြီးတော့တုတ်တင်တဲ့တာဒကားတွေလည်းရှိခဲ့ပါတယ်။1983ခုနှစ်တုန်းကမြန်မာနိုင်ငံကိုလာလေတဲ့တောင်ကိုရီးယားသမ္မတချန်ဒူဝမ်ကိုလှုပ်ကြံဖို့အာဇာနည်ဗိမာန်ကိုပုံခွဲခဲ့တာကိုမြောက်ကိုရီးယားအရေးကျွမ်းကျင်သူအေဒင်ဖော့စတာကာတာကဥပမာတစ်ခုအဖြစ်နဲ့ပေးခဲ့ပါတယ်။
30 years ago, what was then Burma, now Myanmar, the North Koreans tried to blow up the visiting South Korean president. They failed. They blew up a lot of other people.
လွန်ခဲ့တဲ့နှစ်30လုံးကဘာမားလို့ခေါ်တဲ့မြန်မာနိုင်ငံကိုတွားလည်တဲ့တောင်ကိုရီးယားသမ္မတကိုမြောက်ကိုရီးယားတွေကဘုံခွဲလှုပ်ကြံမှုစူးစမ်းခဲ့မှုပါတယ်။သူတို့မအောင်မြင်ခဲ့ပါဘူး။တခြားသူတွေအများကြီးတေချေခဲ့ကြပါတယ်။ လောက်ချံဖို့စ조사သူတွေကိုလည်းမိခဲ့ပါတယ်။မိတဲ့တယောက်ကပြောလို့သူတို့ရဲ့အစီအစဉ်တွေတိခဲ့ရပါတယ်။အခုကိစ္စမှာလည်းအချက်အလက်တွေတိကောင်းတိလာရနိုင်ပါတယ်။အရင်မြောက်ကိုရီးယားကျန်းဖက်သမားတွေရဲ့လောက်ရက်တွေတုန်းကလည်းလောက်တဲ့သူတွေကိုမိခဲ့တယ်ဆိုတော့အခုလည်းလက်တွေကိုမိမယ်လို့မျှော်လင့်ပါတယ်
။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းဟာဩစာညောင်းတဲ့ဦးလေးဖြစ်သူဂျန်ဆွန်တက်ကို1973ခုနှစ်တုန်းကတပ်ဖြတ်တုတ်တင်ခဲ့တယ်လို့နိုင်ငံတကာထွက်ပြေးလာကြသူတော်တော်များများကပြောကြပါရယ်အခုလဲအဖေတူမအေခွဲအကိုတော်ဆက်သူကင်ဂျုံနမ်မလေးရှားလေစိတ်မှာလှုပ်ချန်တပ်ဖြတ်ခံရပုံရပါရယ်ကင်ဂျုံနမ်ဟာ2000ခုနှစ်တုန်းကပါစပို့အတူနဲ့ဂျပန်နိုင်ငံကိုအဝင်မှာအဖမ်းခံခဲ့ရဘူးပါရယ်အဲ့ဒီတုန်းကသူဟာဒစ္စနီလန်ကစားကွင်းကြီးစီကိုသွားကျင်လို့ဂျပန်ကိုလာတာလို့ပြောခဲ့ပါရယ်ရှင
်မဆုမြတ်မွန်ပြောပြသွားတာဖြစ်ပါရယ်အခုတော့မြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြည်ဝင်ခွင့်ယာယီပိတ်ပင်တဲ့အမိန့်ကြေညာချက်ကိုပြည်ထောင်စုတရားရုံးကပယ်ချလိုက်ပြီးတဲ့နောက်မြန်မာဒုက္ခသည်၅ဦးဟာအခုတန်လွင့်ပြီးတော့မကြာခင်နိုင်ငံပိုင်းအတွင်းမှာအိုကလာဟိုမားပြည်နယ်ကိုရောက်ရှိလာကြတော့မှာဖြစ်ပါတယ်။သမ္မတထရန့်ရဲ့အမိန့်ကြေညာချက်ထွက်လာပြီးတဲ့နောက်ပိုင်းဖြည့်ပြောင်းအခြေချနေထိုင်ရေးအစီအစဉ်နဲ့မြန်မာဒုက္ခသည်တွေကိုအမေရိကန်လာကြဖို့အခက်အခဲတွေရင်ဆိုင်နေရချိန်မှာအခုလိုဒုက္ခသည်တွေစပြီးတော့ပြန်လဲရောက်ရှိလာတာလည်းဖြစ်ပါတယ်။အပြည့်အစုံကိုကိုဇော်ဝင်းလှိုင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ။
အခုကျွန်တော်တို့အတန်လွင့်ပြီးမကြာခင်နိုင်ပိုင်းအတွင်းမှာအိုကလာဟိုမားပြည်နယ်တော်ဆာမြို့ကိုရောက်လာကြမဲ့မြန်မာနိုင်ငံကဒုက္ခသည်တွေကိုအဲ့ဒီမြို့မှာရောက်နေကြတဲ့မြန်မာမိသားစုတွေအပါအဝင်ဒေသခံအမေရိကန်တွေနဲ့သတင်းမီဒီယာတွေပါလေးစိတ်မှစီကားတက်မြိုက်စွာကြိုဆိုကြမှာဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ရဲ့ပထမပြည်ဝင်ခွင့်ယာယီပိတ်ပင်တဲ့အမိန့်ကိုပြည်ထောင်စုအယူခံတရားရုံးကပယ်ချပြီးသမ္မတထရမ့်ကနောက်ထပ်ပြည်ဝင်ခွင့်ပိတ်ပင်တဲ့အမိန့်အသစ်မထွက်ခင်စကြကြားကာလမှာအိုကလာဟိုမားပြည်နယ်ကိုမြန်မာနိုင်ငံကဒုက္ခသည်တွေပထမဆုံးအကြိမ်ရောက်လာကြတာဖြစ်ပါတယ်။ဒီမြန်မာဒုက္ခသည်တွေဟာအိန္ဒိယနိုင်ငံ New Delhi မြို့ကနေလာကြတာဖြစ်တဲ့အကြောင်း Catholic Charity လို့ခေါ်တဲ့ပရာဟိတဘာသာရေးအကျိုးဆောင်အဖွဲ့ကလူဝင်မှုကြီးကြပ်ရေးနဲ့ဒုက္ခသည်များပြန်လည်နေရာချထားရေးဌာနညွှန်ကြားရေးမှူး Amber Connect က VOA ကိုပြောပါတယ
် We have 5 people coming today from New Delhi. They're Chin. Yazomi from the Chin state.
Tomorrow စီကိုဒီကနေ့ New Delhi မြို့ကနေလူ9ယောက်ရောက်လာမှာပါသူတို့ဟာချင်းပြည်နယ်ကဇိုမီတိုင်းသားတွေဖြစ်ပါတယ်အသက်နည်းနည်းကြီးနေပြီဖြစ်တဲ့မိခင်ကြီးရဲ့အရွယ်ရောက်ပြီဖြစ်တဲ့သူ့သမီးနဲ့အဲ့ဒီသမီးရဲ့သားသမီး3ယောက်အားလုံး9ယောက်လာကြမှာပ
ါအခုရောက်လာကြမဲ့မြန်မာဒုက္ခသည်မိသားစု9ဦးနေထိုင်မှုတိုက်ခန်းစီစဉ်ထားပြီးဖြစ်တဲ့အပြင်လိုအပ်တဲ့အိမ်သုံးပစ္စည်းတွေကိုလည်းကြိုဝယ်ထားပေးတဲ့အကြောင်း Amber Connect ကပြောပါတယ်ဒါအပြင်မြို့ကန်တွေကလည်းသူတို့နေမဲ့တိုက်ခန်းမှာအခမ်းအနားနဲ့ကြိုဆိုဖို့စီစဉ်ထားကြောင်းလဲဒေသခံသတင်းမီဒီယာတွေမှာရေးသားဖော်ပြကြပါတယ်။သူတို့ဟာမူလကဖေဖော်ဝါရီလဆန်းမှာရောက်လာကြဖို့စီစဉ်ထားကြတာဖြစ်ပေမဲ့သမ္မတထရမ့်ရဲ့အမိန့်ကြေညာချက်ကြောင့်ခီးစဉ်ကိုဖျက်လိုက်ရပြီးပြည်ထောင်စုအယူခံတရားရုံးကသမ္မတအမိန့်ကိုပယ်ဖျက်ပြီးတဲ့နောက်မှာအမေရိကကိုလာဖို့အတွက်ပြန်စီစဉ်လိုက်ရတာလို့ဆိုပါတယ်။တောင်ဆာမြို့ကိုပဲကြာသပတေးနေ့မှာမြန်မာဒုက္ခသည်၅ဦးရောက်လာကြဖို့ရှိတာမှာအဲ့ဒီထက်ကတဦးကမြန်မာနိုင်ငံချင်းပြည်နယ်ကနေဒဲရရောက်လာမှာဖြစ်ပြီးကျန်လေးဦးကတော့မလေးရှားနိုင်ငံကလာကြမှာဖြစ်တဲ့အကြောင်းစနေနေ့မှာလဲမလေးရှားနိုင်ငံကပဲနောက်ထပ်မြန်မာဒုက္ခသည်၄ဦးရောက်လာကြဖို့ရှိနေကြောင်း Amber Connect ကပြောပါတယ်။သမ္မတဒေါ်နယ်ထရမ့်ကမွတ်စလင်အများစုနေထိုင်တဲ့ခုနှစ်နိုင်ငံကလူတွေနဲ့ဒုက္ခသည်တွေပြည်ဝင်ခွင့်ယာယီပိတ်ပင်လိုက်တဲ့သမ္မတအမိန့်ထုတ်ပြန်လိုက်တာကိုတွေ့လျရတဲ့အချိန်မှာသူ့အနေနဲ့ဒုက္ခသည်တွေကိုစားစိတ်မကောင်းဖြစ်မိတယ်လို့လဲ Amber Connect ကပြောပါတယ
်။ I mean I kind of went through an array of emotions At first I was heartbroken for the refugees and then I was a little bit anxious about the future of our department.
ကျမလည်းစိတ်ဖိစီးမှုတွေအများကြီးခံစားလိုက်ရပါတယ်။အစပိုင်းမှာတော့ဒုက္ခသည်တွေအတွက်ကျမစိတ်ထိခိုက်မိပါတယ်။နောက်ပြီးတော့ကျမတို့ဌာနရဲ့အနာဂတ်အတွက်လည်းစိုးရိမ်မှုဖြစ်ခဲ့ရပါတယ်။ပြီးတော့သမ္မတထရမ့်ရဲ့အမိန့်ကြေညာချက်အစ်စ်ကတောဆာမြို့မှာရှိတဲ့ကျမတို့အနာဂတ်လုပ်ငန်းစဉ်တွေကိုဘယ်လိုအကျိုးသက်ရောက်မှုဖြစ်လာမလဲဆိုတဲ့အပေါ်မှာလည်းကျမတို့စောင့်ကြည့်နေပါတယ်။ကျမတို့အနေနဲ့ကတော့အနာဂတ်မှာဒုက္ခသည်တွေကိုနှစ်ပေါင်းများစွာပြန်လည်အခြေချနေထိုင်ခွင့်ရအောင်လှုပ်ဆောင်ပေးနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်
။အရင်သမ္မတဘာရက်အိုဘားမားအစိုးရလက်ထက်က2018ခုနှစ်အတွင်းဒုက္ခသည်အရေးအတွက် 12,000 ခန့်လက်ခံဖို့စီစဉ်ထားခဲ့ပေမဲ့လည်းအဲ့ဒီအရေးအတွက်ကနေ 9,000 အထိရှော့ချသွားဖို့သမ္မတဒေါ်နယ်ထရမ့်ရဲ့အမိန့်ကြေညာချက်မှာထည့်သွင်းဖော်ပြထားတာကြောင့်အမေရိကန်နိုင်ငံမှာရွှေ့ပြောင်းအခြေချနေထိုင်လို့တဲ့မြန်မာဒုက္ခသည်တွေအကြမ်းမှာလည်းအရေးအတွက်ရှော့ချခံရမလားဆိုပြီးစိုးရိမ်မှုတွေထွက်ပေါ်နေပါတယ်။ဒီကနေ့ဖေဖော်ဝါရီလ14ရက်နေ့မှာပဲမလေးရှားနိုင်ငံကနေအမေရိကန်ကိုချင်းတိုင်းသားမိသားစုတစုကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ်မြို့ကိုထွက်လာနေကြပြီးဒေသစံတော်ချိန်ဖေဖော်ဝါရီလ15ရက်နေ့မှာရောက်လာကြမှာဖြစ်ပါတယ်ခင်ဗျာ
။ကိုဇော်ဝင်းလိုင်ဖြစ်ပါတယ်။အခုဆက်ပြီးတော့နားဆင်ကြရမှာကတော့မွတ်စလင်ဒုက္ခသည်တွေရဲ့အရေးပါ။ မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ဖက်ချမ်းကနေဘင်္ဂလားဒေ့ရှ်နိုင်ငံထဲကိုထွက်ပြေးဝင်ရောက်သွားတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေကိုစားနပ်ရိက္ခာနဲ့ဆေးဝါးအကူအညီပေးမဲ့မလေးရှားနိုင်ငံက Nautical Alia တင်မိုဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာကန့်ကတ်ခွင့်ရပြီးတော့စားနပ်ရိက္ခာထောက်ပံ့ရေးအကူအညီပစ္စည်းတွေကိုလွှဲပြောင်းပေးအပ်ခဲ့တယ်လို့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကပြောပါတယ်အပြည့်စုံကိုတော့ Writer သတင်းပေါ်မှာအခြေခံပြီးတော့ရှားဖောင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေအတွက်ပေးမဲ့စာနာရိတ်ခါနဲ့ဆေးဝါးထောက်ကူပစ္စည်းတွေကိုတင်ဆောင်တဲ့မလေးရှားနိုင်ငံ Nautical Alia သင်္ဘောဟာချစ်တကောင်စိတ်ကမ်းမှာကန့်ကွက်ခဲ့ပြီးတော့မလေးရှားကူညီကယ်ဆယ်ရေးအဖွဲ့တွေကသင်္ဘောပေါ်ပါလာတဲ့ထောက်ပံ့ကူညီရေးပစ္စည်းတွေကိုဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေထံလွှဲပြောင်းပေးအပ်ခဲ့တယ်လို့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကပြောပါတယ်ရခိုင်ပြည်နယ်မြောက်ဘက်ခြမ်းကပြည်ပခဖြစ်တဲ့နေရာတွေကိုမြန်မာအစိုးရလုံခြုံရေးတပ်ဖွဲ့တွေနယ်မြေရှင်းလင်းရေးတွေလှုပ်ဆောင်နေချိန်မှာပဲဘင်္ဂလားဒေ့ရှ်နိုင်ငံထဲကိုထွက်ပြေးတိမ်းရှောင်သွားကြတဲ့ရိုဟင်ဂျာမွတ်စလင်ထောင်နဲ့ချီအတွက်ပေးအပ်မဲ့ထောက်ပံ့ကူညီပစ္စည်းတင်ဆောင်တဲ့ဒီမလေးရှားသင်္ဘောဟာအင်္ဂါနေ့မနေ့ပိုင်းကဘင်္ဂလားဒေ့ရှ်ချစ်တကောင်စစ်ကမ်းကိုရောက်ရှိခဲ့တာပါဒါနဲ့ပတ်သက်လို့မလေးရှားကူညီကယ်ဆယ်ရေးအဖွဲ့ခေါင်းဆောင်ဟာဂျီအဗ်ဒူအာဇီဘင်အဗ်ဒူရာဟင်ကအခုလိုပြောပါတယ်
They came together to make sure and ensure all this humanitarian assistance
အကူအညီတွေလိုအပ်တဲ့သူတွေအားလုံးအထူးသဖြင့်ဘင်္ဂလားဒေ့ရှ်မှာရောက်နေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေစီကိုလူသားချင်းစာနာထောက်ထားတဲ့အကူအညီမျှမျှတတပေးဝေလို့ရအောင်ကျွန်တော်တို့စေတနာဝန်ထမ်းတွေအတူတကွဒီကိုလာပြီးတော့အကူအညီတွေပေးနေပါတယ်
မလေးရှားကူညီကယ်ဆယ်ရေးအဖွဲ့အနေနဲ့ဘင်္ဂလားဒေ့ရှ်မှာရောက်နေကြတဲ့ဒုက္ခသည်တွေစီကိုကိုယ်တိုင်သွားရောက်အကူအညီပေးခွင့်မရှိပေမဲ့လည်းသင်္ဘောပေါ်မှာပါလာတဲ့အရေးပေါ်ထောက်ပံ့ကူညီပစ္စည်းနဲ့စားနပ်ရိက္ခာတန်ချိန်2000လောက်ကိုဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေထံလွှဲပြောင်းပေးအပ်သွားမှာဖြစ်တယ်လို့မလေးရှားကူညီကယ်ဆယ်ရေးအဖွဲ့ရဲ့ကိုယ်စားလှယ်တူကပြောပါတယ်ဘင်္ဂလားဒေ့ရှ်အစိုးရကြုံတွေ့ရတဲ့ဒုက္ခသည်တွေရဲ့ပြဿနာနဲ့ပတ်သက်ပြီးတော့မလေးရှားကူညီကယ်ဆယ်ရေးအဖွဲ့ခေါင်းဆောင်ဟာဂျစ်အဗ်ဒူအာဇီဘင်အဗ်ဒူရာဟင်ကဘင်္ဂလားဒေ့ရှ်နိုင်ငံကိုအခုလိုပြောပါတယ
် We are with you. You are no more alone. Inshallah, we will help you.
ခင်ဗျားတို့ဒီပဲမဟုတ်တော့ပါဘူး။ခင်ဗျားတို့နဲ့အတူကျွန်တော်တို့ရှိနေမှာပါ။ခင်ဗျားတို့ကိုကူညီလဲကူညီသွားမှာပါ။တိတ်မကြတော့တဲ့အချိန်အတွင်းမှာရိုဟင်ဂျာတွေကိုကူညီဖို့ခင်ဗျားတို့ကိုကူညီဖို့ပြီးတော့ဒီခင်ဗျားတို့ရဲ့ဝင်တို့ဝင်ဖို့တွေတက်တာသွားအောင်အာဆီယံညီကောင်မောင်နှမတွေအဖွဲ့ဝင်တွေအားလုံးလာရောက်ပြီးတော့အကူအညီတွေပေးသွားမှာပါ။သူတို့အတွက်ခင်ဗျားတို့မှာရရှိအစီအစဉ်တွေရှိလိမ့်မယ်လို့လည်းကျွန်တော်တို့ယုံကြည်ပါရယ်။ခင်ဗျားတို့ပြောထားတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေကိုရွှေပြောင်းထားရှိမဲ့ကျွန်းပေါ်မှာဆေးရုံတွေလူမှုဖူလုံရေးနေရာတွေအိမ်တွေနဲ့ကောင်းမွန်တဲ့အရာတွေကိုကျွန်တော်တို့တည်ဆောက်ပေးသွားမှာပါ။
မလေးရှားအကူအညီတင်သင်ဘောဟာဒီမတိုင်ခင်မှာတော့မြန်မာနိုင်ငံရန်ကုန်စိတ်ကန်းကိုဆ ਾਇ ရောက်ခဲ့ပါတယ်။ရခိုင်ပြည်နယ်အနောက်ချမ်းမောင်တော်ပတိပခဒေသကလူမှုအတိုင်းဝိုင်းတွေအတွက်လူသားချင်းစာနာထောက်ထားမှုအကူအညီတွေကိုမြန်မာအစိုးရထံလွှဲပြောင်းပေးအပ်ခဲ့တာပါ။ဒီအကူအညီတွေကိုမြန်မာအစိုးရကပဲစီမံခန့်ခွဲပြီးဝေမျှမှာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်အောက်တိုဘာ9ရက်နေ့ကမောင်တော်ဒေသလုံခြုံရေးစခန်းတွေအတိုက်ခိုက်ခံရပြီးတဲ့နောက်လက်နက်ကင်အဖွဲ့တွေကိုမြန်မာလုံခြုံရေးတပ်တွေကနယ်မြေရှင်းလင်းရေးလှုပ်ဆောင်နေချိန်မှာပဲ။အဲ့ဒီဒါကမွတ်စလင်ဒုက္ခသည်9000နီးပါးထွက်ပြေးရောက်ရှိလာတဲ့ဆိုပြီးဘင်္ဂလားဒေ့ရှ်ဘက်ကပြောပါရယ်မြန်မာဘက်ကတော့ဒီလူတွေဟာမြန်မာနိုင်ငံကဟုတ်မဟုတ်ဆိုတာကိုတော့ပြန်စမ်းစစ်ရမယ်လို့ဆိုပါရယ်ရခိုင်ပြည်နယ်အတွင်းနယ်မြေရှင်းလင်းရေးတွေလုပ်နေစဉ်မြန်မာလုံခြုံရေးတပ်ဖွဲ့ဝင်တွေဟာလူခွင့်ရေးချိုးဖောက်မှုတွေအစုလိုက်ပြုံလိုက်တပ်ဖြတ်မှုတွေလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေနဲ့ရိုဟင်ဂျာမွတ်စလင်ကြေးရွာတွေကိုမိရှို့ဖျက်ဆီးတာတွေရှိခဲ့တယ်လို့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးယုံကပြောပါရယ်ဒါပေမဲ့လည်းဒီလူအခွင့်ရေးချိုးဖောက်မှုတွေရှိတဲ့ဆိုတဲ့ဆွဆွဲချက်တွေကိုမြန်မာအစိုးရဘက်ကတော့ငြင်းဆိုထားပါရဲ့ရှင်
။အားတော့ရှားဖောင်တင်ပြတော့တာဖြစ်ပါတယ်။သောရရှိမြတ်ခင်ဗျာ။တနိုင်ငံလုံးအပြည့်ရဲ့စာချုပ် NCA လက်မှတ်ရေးထိုးဖို့ဆိုရင်ဖြစ်တင်ဖြစ်တိုက်ပြီးတော့အာမခံချက်ရှိတဲ့ပုံစံမျိုးရှိမှသာ NCA ကိုလက်မှတ်ထိုးဖို့ဖြစ်နိုင်တဲ့အကြောင်း NCA မှာလက်မှတ်ထိုးဖို့ကြံနေတဲ့ UNFC ညညတော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီကပြောကြားလိုက်ပါတယ်။NCA လက်မှတ်မရေးထိုးရသေးတဲ့အဖွဲ့တွေတတိရှိရှိလက်မှတ်ထိုးကြပါလို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကပြည်ထောင်စုနေမှာတိုက်တွန်းခဲ့ပြီးတဲ့နောက်အခုလိုတုံ့ပြန်လိုက်ကြတာလည်းဖြစ်ပါတယ်။အပြည့်စုံကိုကိုညံဝင်းအောင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
။ NCA အပြည့်အစားချုပ်မှာလက်မှတ်ထိုးဖို့ကြံနေသေးတဲ့အဖွဲ့တွေအနေနဲ့တတိရှိရှိယုံကြည်မှုအပြည့်နဲ့လက်မှတ်ထိုးလိုက်ကြပါလို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကမကြသေးမီပင်လုံမြို့မှာကျင်းပခဲ့တဲ့ပြည်ထောင်စုနေပွဲမှာအခုလိုတိုက်တွန်းခဲ့ပါတယ်။
ငင်းကြဲစာချုပ်ကိုလက်မှတ်မထိုးရသေးတဲ့ကျမတို့ရဲ့တိုင်းသားအစုအဖွဲ့တွေကိုမေတ္တာရက်ခံကြပါတယ်တတိရှိရှိနဲ့ကိုယ့်ကိုယ်ကိုယုံကြည်စွာနဲ့လက်မှတ်ထိုးလိုက်ပါကျမတို့ရဲ့27ရာစုပင်လုံထဲမှာပါဝင်လိုက်ကြပါ
1990 ထိုင်းအခြေစိုက် UNFC ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီအဖွဲ့ဝင်အတော်များများက NCA ကိုလက်မှတ်ထိုးဖို့ကြံနေကြတာပါ ဒေါအောင်ဆန်းစုကြည်တိုက်တွန်းသလိုမျိုး NCA ကိုလက်မှတ်ထိုးဖို့ဆိုရင်ဖြစ်သင့်ဖြစ်တိုက်ပြီးအာမခံချက်ရှိမဲ့ပုံစံမျိုးရမှသာလက်မှတ်ထိုးနိုင်မှာဖြစ်တယ်လို့ UNFC ဒုက္ခထနိုင်ဟန်သာကတုံ့ပြန်ပါတယ
်ဟိုလက်မှတ်ထိုးဖို့ဆိုတဲ့ဟာကနော်အဖြစ်ဖြစ်ဖြစ်တိုက်ကိုလက်ခံနိုင်တဲ့အနေအထားမျိုးဒီလိုဆိုတော့ဒါလည်းမထူတာတော့တက္ကနာမဟုတ်ဘူးလေဒီလိုကျတဲ့ပုံစံဒါမှမဟုတ်ကိုယ်လက်ခံနိုင်တဲ့ပုံစံနော်ကိုယ်စိတ်ချနိုင်တဲ့ဖြေမီမျိုးမရှိတဲ့တော့ဘယ်လိုလဲမထူဘူးလေဗ
ျ NCA ကိုလက်မှတ်ထိုးနိုင်ဖို့လက်တွေ့ကျတဲ့အချက်၉ချက်ကို UNFC ဘက်ကတင်ပြထားပြီးအဲ့ဒီတည်းမှာအားလုံးပါဝင်နိုင်ရေးနဲ့အစိုးရတက်မတော့တိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေပါတဲ့သုံးမွင့်ဆိုင်ဆွေးနွေးပွဲလုပ်ဖို့တိုင်းသားတွေဘက်ကလိုလားနေတာပါဒါပေမဲ့အဲ့ဒီအချက်၉ချက်ကိုတက်မတော်ဘက်ကရောအစိုးရဘက်ကပါပြန်လည်ဆွေးနွေးတာမျိုးတုံ့ပြန်တာမျိုးအခုထိမရှိသေးဘူးလို့ UNFC ကပြောပါတယ် NCA ကိုလက်မှတ်ထိုးပြီးမှတိုက်ပွဲတွေပြန်ဖြစ်လာတာမျိုးကိုလည်းမလိုလားဘူးလို့နိုင်ဟန်သားကထောက်ပြပါတယ
်ကျွန်တော်တို့တောင်းဆိုခဲ့တယ်တပိခါရဆေးရေးလို့မဆိုရင်အဖွဲ့အလုံးပါဝင်နိုင်ပြီးအဖွဲ့ဖွဲ့ကိုဖြန်ထားပြီးတော့မှသူတို့ကိုဆိုင်နေတဲ့ပုံစံမျိုးမျိုးဖြစ်ဖို့လိုတယ်နော်မယင်ကြီးကပြောနေသေးရင်တို့ရောအရင်ကပြောထားတဲ့သုံးပြဆိုင်ပုံစံမျိုးနဲ့မှတရားမျှတပုံစံမျိုးဖြစ်မယ်နော်နောက်တစ်ခုကအခုကတော့အပြစ်ခံရဆဲရေလုပ်ပြီးတော့ဒီထိုးကြီးကမှ CSS မှာတက်ကြတဲ့ကြံဖြစ်နေတယ်ဒီဘက်ကလည်းလည်းဝင်တိုက်တဲ့သဘောပေါ့ဗျာအဲ့ဒါလို့မဖြစ်အောင်ကျွန်တော်တို့ကတော့အမှန်ကန်ဒီဖြစ်တဲ့ပုံစံမျိုးကိုကျွန်တော်လေ့ကျင့်နေတယ
်တစ်ဖက်မှာတော့27ရာစုပင်လုံညီလာခံကို NCA လက်မှတ်ထိုးပြီးသားအဖွဲ့တွေနဲ့ဆက်လက်ကျင်းပသွားဖို့NLD အစိုးရကလှုပ်ဆောင်နေပြီး NCA စာချုပ်မှာနောက်ထပ်လက်မှတ်ထိုးမဲ့အဖွဲ့တွေကိုပင်လုံညီလာခံမှာပါဝင်ခွင့်ပေးသွားမယ်သဘောဖြစ်ပါတယ်။ဒေါန်ဆန်းစုကြည်ပြောတဲ့ NCA ကိုလက်မှတ်ထိုးပြီး27ရာစုပင်လုံညီလာခံမှာရှေ့ဆက်ပါဝင်ကြဖို့ဆိုတဲ့တိုက်တွန်းချက်ဟာလက်တွေ့နဲ့ကွာဟနေတယ်လို့မြင်ကြောင်းအစိုးရတပ်တွေနဲ့အခုချိန်ထိတိုက်ပွဲဖြစ်နေတဲ့ TNL တောင်းပလောင်တပ်ဖွဲ့ပြောခွင့်ရသူဗိုလ်မှူးတာအိုက်ကျော်ကသုံးသပ်ပါတယ်။
လက်တွေ့နဲ့ကွာဟနေတယ်လို့ကျွန်တော်မြင်တယ်ပါကြောက်ဆိုတော့ဒီပြောရတဲ့ SA ဝင်ထူပါတဘောကတော့ SA ကိုဘာမှမလိုဘဲနဲ့ချက်ချင်းထူရတဲ့တဘောဖြစ်တယ်လေဒါမှ SA ပုံမှန်ဒီ EU တိုင်းသားကစူပါမအချက်ကိုချက်ကိုတောက်ဆိုတယ်အခုထိဘာမှညှိနှိုင်းလို့မရသေးဘူ
း NLD အစိုးရရဲ့ရွေးကောက်ပွဲကတိထဲမှာညဉ့်ညံ့ရေးရအောင်လှုပ်သွားဖို့နဲ့ဖွဲ့စည်းပုံပြင်ဆင်ရေးဆွဲရေးတွေပါဝင်တာပါ Federal ကိုအခြေခံတဲ့ဖွဲ့စည်းပုံဖြစ်ဖို့ဆိုရင်တိုင်းသားတွေနဲ့ညဉ့်ညံ့ရေးယူပြီးသူတို့ပါဝင်ရေးဆွဲတဲ့ဖွဲ့စည်းပုံဖြစ်ဖို့လိုတယ်လို့ဥပဒေပညာရှင်တွေကထောက်ပြထားပါတယ်။ဒါပေမဲ့လက်တွေ့မှာဒေါန်ဆန်းစုကြည်အနေနဲ့တက်မတော်ရဲ့ရည်တည်ချက်ပေါ်မလွန်ဆန်နိုင်ပဲဖြစ်နေတာမြင်မိကြောင်း UNFC နိုင်ဟန်သာကသုံးသပ်ပါတယ
်။ဒီဘောကတော့ကျွန်တော်တို့ဖိတ်ခေါ်ကျွန်တော်တို့နဲ့ပူးပေါင်းပြီးတော့မှစစ်တပ်ရဲ့ငှမှုမှုကိုဝန်တုံးကြမယ်ဆိုတဲ့ပုံစံမျိုးအဲ့ဒါလို့သဘောထားမျိုးကိုကျွန်တော်တို့မမြင်ရဘူး။ဒီတော့ဒေါန်ဆန်းစုကြည်အနေနဲ့လည်းစစ်တပ်ရဲ့နောက်ကိုပဲလိုက်နေတယ်လို့ပြောတော့ကျွန်တော်မြင်တယ်
2016ခုနှစ်ဩဂုတ်လကုန်မှာကျင်းပခဲ့မှုတဲ့27ရာစုပင်လုံညီလာခံကိုအခုဖေဖော်ဝါရီလကုန်28ရက်နေ့မှာဒုတိယအထုပ်ဖြစ်ထပ်မံကျင်းပဖို့အစိုးရကပြင်ဆင်ခဲ့ပေမဲ့ NCA မှာလက်မှတ်ထိုးထားတဲ့ချင်းအမျိုးသားတအုပ် CNF ဟာသူတို့ချင်းပြည်နယ်မှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပခွင့်မရခဲ့ဘဲဒီအပိုင်းအတွင်းမှာသာစတင်ဆွေးနွေးကျင်းပခွင့်ရတာကြောင့်ဒီလိုဆွေးနွေးချက်တွေကို27ရာစုပင်လုံညီလာခံမှာတင်ပြရမယ်ဆိုတဲ့သတ်မှတ်ချက်ကလည်းရှိထားတာကြောင့်ဒုတိယအထုပ်27ရာစုပင်လုံညီလာခံကိုရက်ရွှေဆိုင်လိုက်တာဖြစ်ပါတယ်ခင်ဗျာ
ကိုညာဝင်းအောင်တင်ဆက်တဲ့သတင်းလွှာကိုနားဆင်ကြရတာပါ VOE ရဲ့ဘုရူနေမနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်မကြာခင်မှာထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့ဓာတ်ရိုက်လေလံဆွေးနွေးခန်းကိုတင်ဆက်ပေးမှာပါစောင့်မျှော်နားဆင်နိုင်ကြပါတယ်ခင်ဗျာ
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com voiceofamerica.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်ဗျာမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA American တံမြန်မာပိုင်းအစီအစဉ်က2019ခုနှစ် February 15ရက်ဗုဒ္ဓနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုလက်ရှိထုတ်လွှင့်ပေးနေစေလိုင်းနိုမီတာ32 40 49တို့အပြင်လိုင်းနိုမီတာ50 kHz 5995လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေတယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းအချိန်နဲ့တပြင်းညီဖမ်းယူနားဆင်နိုင်ကြပါတယ်အခုဒုတိယပိုင်းမှာဆိုရင်တော့
ဒီအခြေခံလူကန်းစားတွေအတွက်ကိုသူတို့ရဲ့လူနေမှုမြင့်စဉ်ဘဝတွေပေါ့နော်မြင့်စဉ်လူနေမှုဘဝတွေဘလောက်တောင်တိုးတက်ကောင်းမွန်အောင်လုပ်ပေးနိုင်
တယ်ဓာတ်ရည်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်တဲ့အခါမှာအပြည့်စုံနားဆင်ကြပါမယ်အဲ့ဒါအပြင်နိုင်ငံတကာသတင်းမီဒီယာတွေပေါ်ကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တွေပြီးတော့နန်နခင်အင်္ဂလိပ်စာသင်ခန်းစာပို့ချချက်စတာတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရင်ဆုံးကမ္ဘာသတင်းမီဒီယာတွေကစိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းဒီကိုဥကျော်စံတာကစူးစီးတင်ဆက်ထားတာကိုနားဆင်ကြအောင်ပါ
။စောင့်ကြည့်ရမယ့် Vatican ရဲ့တရုတ်ရေးရမူဝါဒဆိုတဲ့ခေါင်းစဉ်နဲ့ Emmanuel Skimia ရေးသားထားတာကို Asia Times ကထုတ်လုပ်ပြီးဥစွာတင်ပြလိုပါရတယ်။မြန်မာနိုင်ငံကရိုဟင်ဂျာတွေပြင်းပြင်းထန်ထန်ခွဲခြားဆက်ဆံနေရတဲ့ကိစ္စကိုပုယဟမင်းကြီးကလူသစ်စင်ညာထုတ်ချလိုက်ပါရတယ်။ပုယဟမင်းကြီးရဲ့အသံဟာကြံကပ္ပခေါင်းဆောင်တွေဒေသခေါင်းဆောင်တွေရဲ့အသံထက်ပိုပြီးထရောက်မှုရှိတတ်ပါရတယ်။ဒါပေမဲ့တရုတ်ပြည်ရဲ့ဘာသာရေးဖိနှိပ်ချုပ်ချယ်မှုတွေအပေါ်မှာတော့ဒီလိုမဟုတ်ပါဘူး။ဘူဟမင်းကြီးဟာတရုတ်နိုင်ငံမှာဖြစ်တဲ့ပြဿနာနဲ့ကြံအာရှနိုင်ငံမှာဖြစ်တဲ့ကိစ္စတွေအပေါ်ပြောတဲ့နေရာမှာရှာနှခွဖြစ်နေပါတယ်။အခုခါစစ်တပ်ကကြီးစိုးထားတဲ့နိုင်ငံရေးစနစ်မှာအရသာခေါင်းဆောင်ဖြစ်နေရတဲ့ဒေါင်ဆန်းစုကြည်ဟာဒီပြဿနာကိုမှန်တားနိုင်လို့လူခွင့်သမားတွေရဲ့ဝေဖန်ရှုတ်ချမှုကိုခံနေရပါတယ်။တကယ်တော့မြန်မာနိုင်ငံမှာခရီးရန်တွေအထူးသဖြင့်စစ်တပ်ကတိုင်းရင်းသားတပ်ဖွဲ့တွေကိုတိုက်ခိုက်နေတဲ့ကချင်နဲ့ရှမ်းပြည်အစီပိုင်းဘက်မှာဖိနှိပ်ခံနေရဆဲဖြစ်ပါတယ်။မြန်မာနိုင်ငံလိုနိုင်ငံငယ်တစ်ခုကိုထုထောင်ရတာလွယ်ကူပေမဲ့ခရီးရန်တွေဖိနှိပ်ကန့်သတ်ခြင်းခံနေရတဲ့တရုတ်လိုနိုင်ငံကြီးမျိုးကိုတော့ဒီလိုပြင်းပြင်းထန်ထန်ကင်တွယ်ဖို့လွယ်ကူမှာမဟုတ်ဘူးလို့သုံးသပ်သူတွေကဆိုကြပါတယ်။တရုတ်နဲ့ Vatican တို့အကြားစံတမန်ဆက်ဆံရေးတွန်းမြှင့်ဖို့ဆွေးနွေးမှုကအလားအလာကောင်းနေပါတယ်။တရုတ်ပြည်မှာသာသနာပြုခွင့်တရုတ်အစိုးရခန့်တဲ့သာသနာပိုင်ဂိုင်းချုပ်တွေအစားပုဟံမင်းကြီးကတိုက်ရိုက်ခန့်နိုင်ဖို့ကြိုးစားနေရတာဖြစ်ပါတယ်။ဒီလိုဆွေးနွေးညှိနှိုင်းမှုမှာတရုတ်အစိုးရအလိုကျအစွမ်းကုန်လိုက်လျောရမယ်အရေးကိုကက်သလစ်ဘာသာဝင်တချို့ကဆွေးနွေးရပါတယ်။တချို့ကလည်းတရုတ် Vatican Diplomacy ဟာရေရှည်ဆောင်ရွက်မှဖြစ်ပြီးနောက်အကျိုးစီလာနိုင်တယ်လို့သုံးသပ်ကြပါတယ်။ဒါပေမဲ့ Vatican ရဲ့သိက္ခာမကျစင်းစီအောင်တော့သတိထားဖို့လိုအပ်ပါတယ်။ကက်သလစ်ဖုံတော်ကြီးတွေသူတို့အရေးမှပါဝင်လာတာကိုလူပြင်းကြိုက်နိုင်ငံရေးခေါင်းဆောင်တွေကပုခတ်ဟန်တာမှုတွေလုပ်နေကြပါပြီ။ဥပမာဖိလစ်ပိုင်သမ္မတဒူတာတေဟာဆိုရင်သူတို့နိုင်ငံကကက်သလစ်ဖုံတော်ကြီးတွေကိုခြားစားပျက်စီးနေသူတွေ၊လိင်ပိုင်းဆိုင်ရာပြစ်မှုကျူးလွန်သူတွေဖြစ်တယ်။သူရဲ့မူရည်ကိစ္စနှိမ်နှင်းနှိပ်ကွတဲ့နေရာမှာဝေဖန်ရလောက်အောင်ကိုကျင်းတရားကောက်မွန်သူတွေမဟုတ်ဘူးလို့ပြောဆိုထားပြီးဖြစ်ပါတယ်။ဒါကြောင့်တရုတ်ပြည်ဘာသာရေးဖိနှိပ်မှုအခြေအနေမြန်မာနိုင်ငံလူသိုင်းဝိုင်းပဋိပက္ခတွေစားရတွေကိုကင်တွယ်တဲ့နေရာမှာအတင်းအကျပ်လုပ်ပြီးကင်တွယ်ညှိနှိုင်းရမှာဖြစ်ပေမဲ့ပုဂ္ဂိဟမင်းကြီးရဲ့လေးစားကြည်ညိုခံထိုက်မှုကိုမထိပါစေသင့်ပါဘူး။နိုင်ငံတွေလူမျိုးတွေကြားဘာသာရေးနိုင်ငံရေးပေါင်းကူးဆက်သွယ်မှုတည်ဆောက်ပေးနိုင်တဲ့ပုဂ္ဂိဟမင်းကြီးရဲ့စွန့်ရည်ဟာရိုမန်ကက်သလစ်တွေအတွက်သာမကနိုင်ငံတကာအသိုင်းအဝိုင်းတစ်ခုလုံးအတွက်အထူးကျိုးရှိပါတယ်လို့ရေးသားထားပါခင်ဗျာ။တရုတ်နဲ့မြန်မာစီးပွားရေးလုပ်ငန်းမှာအတွေ့အကြုံကြွယ်ဝတဲ့ Robert Walsh ဆိုသူရဲ့သုံးသပ်ချက်ကို ChinaLawBlog.com မှာရေးသားထားပါတယ်။မြန်မာအပေါ်မှာ sanction တွေကိုဆော်ပြလိုက်ပြီးဖြစ်ပါတယ်။တချင်က blacklist လောက်ထားခံခဲ့ရတဲ့စစ်ခရိုနီတွေကြောက်စင်းတထေးတွေဘိန်းကုံတဲ့အုပ်စုတွေနဲ့ဘယ်နိုင်ငံခြားကုမ္ပဏီမဆိုစီးပွားရေးလုပ်နိုင်ကြပါပြီ။ဖျက်စစ်စွန့်ရင်အခြေအနေလည်းပဲပုံမှန်တိုးတက်လာတယ်လို့ဆိုရမှာပါ။နိုင်ငံသားတွေတက်ခိုစရာအခန်းတွေလည်းအလုံးလောက်လို့ဖြစ်နေပါပြီ။ American ကုံတဲ့ကြီးများအစင်းမှာမြန်မာနိုင်ငံကန်တာကိုဖွင့်လှစ်ပြီးအဖွဲ့ဝင်တရားကျော်ရှိလာပေမဲ့တက်တက်ကြွကြွရှိရတာကတော့တရားစင်တော့မပြည့်ပါဘူး။ဒါပေမဲ့ဖွံ့ဖြိုးရေးအထောက်ပံ့ပေးတဲ့ကိစ္စမှာတော့ American နဲ့ဥရောပကုမ္ပဏီတွေကအတော်လေးတက်တက်ကြွကြွပါဝင်နေကြပါတယ်။အချိန်နဲ့မှာပဲအစိုးရဟာအရသာလက်ထက်ဆိုပေမဲ့ဝန်ကြီးဌာနတွေရဲ့ထိပ်ပိုင်းအရာရှိတွေကအထူးသဖြင့်စစ်ဘုဟောင်းတွေ၊ဖိတ်မဟောင်းတွေစစ်ဘုချုပ်တွေဆိုရင်သူတို့ကပဲအဓိကချဲ့လှယ်နေကြတာပါ။ American ပြည်ထောင်စုမှာ Trump ရွေးကောက်ပွဲနိုင်တာ၊ Muslim စန့်ကျင်ရေးအပြောအဆိုတွေလုပ်ခဲ့တာကြောင့်ရိုဟင်ဂျာတွေကိုဘင်္ဂလားဒေ့ရှ်ပြန်သွားစေတဲ့ကိစ္စအပေါ်အရေးယူဆောင်ရွက်မဲ့အခြေအနေဟာပေါ်ရော့သွားစေပါတယ်။ယန်မာရှိရဲ့အမေရိကန်တန်ယုံဟာတချိန်တုန်းကရိုဟင်ဂျာအရေးကိုပြင်းပြင်းထန်ထန်ရှုတ်ချပြောဆိုခဲ့ပေမဲ့ထရမ့်အစိုးရတက်လာပြီးတဲ့နောက်အမေရိကန်ဘက်ကသိပ်ပြောတာမတွေ့ရတော့ပါဘူးလို့ရေးသားထားပါခင်ဗျာ
ဒါကတော့ကမ္ဘာမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောင်းထုတ်ချက်ကိုနားဆင်ခဲ့ရတာပါအခုဆက်ပြီးတော့ကြားရမှာကတော့နာနေခင်းတိုင်းတင်ဆက်ပေးနေတဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ဖြစ်ပါတယ်အမေရိကန် EDN အတုံးနှုံးတွေကိုဒေါ်လာလက်တန်းကစီစဉ်တင်ဆက်ပေးနေတာပါ
ဒီကိမ့်လေးတင်ပြမယ် idiom အသုံးကတော့
Dutch treat
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက DUTCH Dutch TREAT treat ဖြစ်ပါတယ် Dutch ကတော့ Netherlands နိုင်ငံကလူမျိုးတွေဖြစ်ပြီး treat ကတော့ကျွေးတာမွေးတာစားတောက်ကြတာရုပ်ရှင်ကြည့်ပဲဆိုရင်လည်းဈေးကျခံတာမျိုးကိုဆိုလိုတာဖြစ်ပါတယ်ဒါကြောင့်စကပိုက်တစ်ခုရဲ့တိုက်ရိုက်အဓိပ္ပာယ်ကတော့ Dutch လူမျိုးတွေနဲ့ဆိုင်တဲ့ကုန်ကျစရိတ်ကျခံမှုတမျိုးပေါ့ဒီတော့ဆင်းသက်လာတဲ့တမိုင်းချောင်းနှစ်မျိုးရှိပါတယ်တစ်ခုကတော့ Dutch တကားပုံစံကလို့ဆိုပါတယ် Dutch တကားဆိုတာကတော့တကရွက်နှစ်ရွက်ဟာအမြဲအရွယ်တူအရွယ်အစားပုံစံတူနေတာဖြစ်ပါတယ်နောက်ဆင်းသက်လာတဲ့နောက်ချောင်းတစ်မျိုးကတော့ Dutch လူမျိုးတွေရဲ့ဒလိတစ်ခုကတော့အုပ်စုနဲ့အပြင်ထွက်စားတောက်မယ်ဆိုရင်ကိုစားတာကိုပေးတဲ့ဒလိမျိုးရှိပါတယ်ဒါကြောင့်မို့ Dutch treat ဆိုတဲ့ idiom အသုံးကကိုတွေကိုပေးတာဖြစ်တယ်လို့တခါတရံလေးကြတဲ့ငွေကိုအညီအမျှဝေပုံကြခွဲဝေတာမျိုးလေးရှိပါတယ်။နှစ်ယောက်စားတောက်ရင်တဝက်စီကုန်ကြခံတာမျိုးလို့ပေါ့။သုံးယောက်စားတောက်ရင်တော့သုံးပုံခွဲတာပေါ့။ Dutch treat အစား GOGDUTCH Dutch Go Dutch လို့လည်းအစားထိုးနိုင်ပါတယ်။ Dutch ပုံစံမျိုးသွားကြစုပေါ့။ဒီသုံးနဲ့ပတ်သက်လို့ George Crowe ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
်။ When we went out during our college days,It was always a Dutch treat. We paid for ourselves, for movies, and food.
ကျွန်တော်တို့ college ကျောင်းနေစဉ်ဘဝတုန်းကတော့အပြင်ထွက်ကြမယ်ဆိုရင်ကို့အတွက်ကိုပေးကြည့်ပဲ။ရုပ်ရှင်တွေအတွက်အစားအသောက်တွေအတွက်ကိုဟာကိုပဲပေးကြတာပဲလို့ဒီပေးရပါလေ။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ When we went out during our college days, it was always a Dutch treat.We paid for ourselves, for movies, and food.
Kotwe, kopeji suin, idiom atu unya, belu piomle.
Dutch treat.
Damam ho.
Go Dutch.
Lu piolu ya bari. Era garo, digrimne, timpia gere, idiom atu me, pipari.
ဒါကတော့ဒေါ်လာလက်တန်းစီစဉ်ပို့ချပြီးတဲ့အမေရိကန် EDN သုံးအင်္ဂလိပ်စာသင်ခန်းစာကိုတင်ဆက်ပေးခဲ့တာပါအခုတော့မနေ့ညပိုင်းကဆွေးနွေးကြတဲ့ဓာတ်ရိုက်လေ့လံအစီအစဉ်ကိုပြန်လည်နားဆင်နိုင်ကြပါပြီခင်ဗျာ
မင်္ဂလာပါခင်ဗျာအင်္ဂါညဓာတ်ရိုက်လေ့လံအစီအစဉ်ကနေကြိုဆိုပါရစေဒီကနေ့ညအစီအစဉ်မှာတော့လက်ရှိပြည်နယ်တိုင်းဒေသကြီးဝန်ကြီးချုပ်တွေရဲ့စွမ်းဆောင်ရည်ကိုစမ်းစစ်သုံးသပ်ကြည့်ကြပါဦးပါလက်ရှိတာဝန်ယူထားတဲ့ပြည်နယ်တိုင်းဝန်ကြီးချုပ်တွေသည်အရင်တုန်းကတာဝန်ယူထားတဲ့ပြည်နယ်တိုင်းဝန်ကြီးချုပ်တွေထက်ပိုတော်သလားပိုကောင်းသလားလောက်ရီကန်ရီသားသလားဒါမှမဟုတ်ထူးမခြားနာပဲလားဒါမှမဟုတ်ပိုညံ့သလားစသည်အပြင်ကျွန်တော်တို့ကိုယ့်အတွေ့အကြုံတွေပေါ်ပြည်နယ်တိုင်းဒေသအသီးသီးကပြည်သက်တွေရဲ့အတွေ့အကြုံတွေကိုမူတည်ပြီးတော့ဆွေးနွေးကြဖို့ဖြစ်ပါတယ်ပြည်နိုင်ဆွေးနွေးပြီးဖို့ဖိတ်ခေါ်ထားသူနှုတ်ဦးမှတူကတော့ရန်ကုန်တိုင်းဒေသကြီးပြည်သူ့တော်ကိုယ်စားလှယ်ဟောင်းဒေါက်တာညိုညိုတင်ပါနောက်တူကတော့မြန်မာရေးလေလာသူဒေါက်တာရန်မျိုးတင်ဖြစ်ပါတယ်မင်္ဂလာပါခင်ဗျာတရက်လီလိုင်းစီစဉ်ကနေကြိုဆိုပါတယ်ဆိုတော့ပထမဦးဆုံးဒေါက်တာညိုညိုသင်းကိုမေးပါရစေလက်ရှိပြည်နယ်တိုင်းဝန်ကြီးချုပ်တွေရဲ့စွမ်းဆောင်ရည်အပေါ်ရေပုံရာအဖြစ်ဘယ်လိုအကဲဖြတ်ပါသလဲခင်ဗျာ
အခုကတော့လက်ရှိကတော့ကျမတို့ဒါအစိုးရကကျမတို့အားလုံးပြည်သူဖြစ်တဲ့အစိုးရအပြည်သူအချုပ်ောက်တင်မြှောက်ထားတဲ့အစိုးရဆိုတဲ့အခါကျတော့ဝန်ကြီးချုပ်တွေကိုလည်းတမန်အဖြစ်ရေပုံအဖြစ်ပြောမယ်ဆိုရင်တော့ပြည်သူဖြစ်တဲ့ဝန်ကြီးချုပ်များပဲပေါ့နော်အဲ့လိုပဲပြောရမှာပေါ့အဲ့တော့သူတို့ရဲ့စွမ်းဆောင်ရည်အပိုင်းကတော့ကျမတို့ကဟိုဘာပေတံနဲ့တိုင်းတာလဲပုံမှာမူတည်တာပေါ့နော်အဲ့တော့စွမ်းဆောင်ရည်ကိုကဲဖြတ်တဲ့နေရာမှာကျမတို့တိုင်းတဲ့ပေတံကဥပမာဖြစ်ဆိုရင်လူလူခုနလိုပေါ့လူလူချစ်ခင်မှုပိုင်းလူလူချစ်ခင်မှုပိုင်းဆိုရင်တော့ဒါဝန်ကြီးချုပ်တွေကဒါဂုံတို့ကိုထွက်တာပေါ့နော်အဲတကယ်လို့များပေါ့နော်ဒီနောက်ပေတံတစ်မျိုးဖြစ်တဲ့ဥပမာတရားမျှတမှုဘယ်လောက်တောင်လက်လန်းနေလဲဆိုတဲ့ပေတံနဲ့တိုင်းမယ်ဆိုလို့ရှိရင်တော့ဒါကျမတို့ဝန်ကြီးချုပ်အားလုံးသာဆောင်ရွက်ကြတယ်လို့ပြောရမှာပေါ့နော်။ဘာကြောင့်လဲဆိုတော့တိုင်းနယ်ပြည်နယ်အသီးသီးမှာရှိတဲ့ပြည်သူလူထုဟာသူတို့ရဲ့အခွင့်အရေးတွေအတွက်သူတို့ရဲ့မတရားမျက်နှာမှုတွေအတွက်ကိုဒါတိုင်ကြားတဲ့ကိစ္စလေးပေါ့မှာဝန်ကြီးချုပ်တွေကထိထိရောက်မဖြေရှင်းပေးနိုင်ဘူးဆိုတာကိုကျွန်တော်တို့တွေ့နေရတယ်ပေါ့နော်။ဒါတရားမျှတမှုလက်လန်းမီ နိုင်လားဆိုရယ်ပေတံနဲ့ကျွန်တော်တို့တိုင်းတာလားပေါ့အဲ့တော့နောက်ပေတံတစ်ခုနဲ့ဘယ်လောက်တောင်ပြောင်းလဲခြေစိတ်ရှိလဲပေါ့เนาะအဲ့တော့ဘယ်လောက်ပြောင်းလဲခြေစိတ်ရှိလဲဆိုရယ်ပေတံနဲ့တိုင်းရင်တော့လေဘုန်းကြီးချုပ်တည်းဆောင်းမွေးအားလုံးကဆောင်းမွေးအောင်လေပေါ့เนาะဂုံလုံးအောင်တချို့ဆိုထွက်မယ်ပေါ့เนาะတကယ်ကိုပြောင်းလဲခြေစိတ်ပြီးသူလူတို့တက်ပြောင်းလဲခြေစိတ်တို့တို့မှာတကယ်ကိုရှိတယ်ပေါ့เนาะအဲဒါပေမဲ့ကျွန်တော်တို့တစ်ခါမှာပေါ့เนาะအာနောက်ပေတံတစ်ခုဖြစ်တဲ့အရေးကြီးဆုံးပေတံလို့လည်းပြောရမှာပေါ့เนาะဒါအလုသမားလယ်သမားအာလူရန်စားနေဒီအခြေခံလူရန်စားတွေအတွက်ကိုသူတို့ရဲ့လူနေမှုမြင့်စင်ဘဝတွေပေါ့နော်မြင့်စင်လူနေမှုဘဝတွေဘလောက်တောင်တိုးတက်ကောင်းမွန်အောင်လုပ်ပေးနိုင်လဲဆိုတော့အာပေတံနဲ့တိုင်းတာမယ်ဆိုရင်တော့ကျွန်တော်တို့ဝင်ကြီးချုပ်တွေအားလုံးဆောင်ရွက်ကြတယ်လို့ပဲကျွန်မဒီကူကပြောရမှာပေါ့လေ
ဒါကြောင
့်မို့သူတို့ရဲ့စွမ်းဆောင်မှုကိုအပြည့်ဖြတ်တဲ့အခါမှာကျွန်တော်တို့ကတိုင်းတာတဲ့ပေတံပေါ်မှာမူတည်ပြီးတော့ပေါ့နော်ဒီတစ်နှစ်အတွင်းမှာအဖြစ်အမျိုးမျိုးထွက်လာတယ်လို့ပဲဒီကူကတုံ့ပြန်ရမှာပေါ့နော်
ပြောသွားတဲ့အချက်လေးချက်အင်မတန်သဘောကျောက်ကိုကောင်းပါတယ်ချစ်ခင်မှုအပိုင်းတရားမျှတမှုဘလောက်လှုပ်ဆောင်နိုင်တယ်လဲဆိုတဲ့အပိုင်းဘလောက်ပြောင်းလဲခြေစိတ်ရှိတယ်လဲအပိုင်းတခါကိုယ့်ပြည်နယ်တိုင်းထဲမှာရှိနေတဲ့လူမှုရဲ့နေစဉ်နေတတူဘဝတွေကိုဘလောက်တိုးတက်အောင်လုပ်ပေးနိုင်တယ်လဲဆိုတဲ့အပိုင်းဆိုတော့ကျွန်တော်ကတော့ရှင်းပါတယ်ဒီချစ်ခင်မှုပိုင်းတို့ဟလာဘလောက်ပြောင်းလဲခြင်းစေရှိတယ်ဆိုတဲ့အပိုင်းတို့ဒါတွေကတကယ်တကယ်လူမှုကိုတိုင်းရိုက်အကျိုးဖြစ်ထွန်းစေတဲ့ကိစ္စတွေမဟုတ်ပါဘူးတို့ရဲ့ကိုယ်ပိုင်သဘောထားခံယူချက်တွေနဲ့ပဲစိုက်ပါတယ်လူမှုချစ်တိုင်းလဲပဲဒီဝန်ကြီးချုပ်ဒီအရေးချင်းရှိတဲ့ဝန်ကြီးချုပ်လူမှုတွေအကျိုးဆောင်တဲ့ဝန်ကြီးချုပ်ဟုတ်ချင်မှာဟုတ်ပါပါဆိုတော့ကျွန်တော်ရဲ့အဓိကယူရချက်ဒီလူမှုအတွေ့ဘယ်လောက်အထိလုပ်ပေးနိုင်တယ်လဲလူမှုရဲ့နေတူဘွားဘွားတွေပြောင်းလဲသွားအောင်ကိုယ့်ပြည်နယ်ကိုယ့်တိုင်းဒေသအသီးသီးမှာရှိတဲ့လူမှုရဲ့စားမှုသောက်မှုနေမှုထိုင်မှုစားဝတ်နေရေးပေါ့ကျွန်တော်တို့ပြောလိုက်ရင်ဒီအရေးသုံးပါးကိုငိုတော့ငါတဲ့ပို့ပြီးတော့တိုးတက်အောင်လုပ်နိုင်သလားလူမှုအတံကိုဘယ်လောက်နားထောင်တယ်လဲလူမှုတွေအပြောင်းလဲဘယ်လောက်လုပ်ပေးနိုင်တယ်လဲဒါကိုပဲကျွန်တော်ဆန်းစစ်ချင်ပါတယ်ဆိုတော့ဒေါက်တာရမျိုးသိန်းအဲ့ဒီအချိန်ကပေါ်မှာရေပုံရအဖြစ်ဆန်းစစ်ကြည့်ပါအောင်ခင်ဗျအ
ဲကျွန်တော်အမြင်ကတော့ဟိုလက်ရှိပေါ့လေတိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်14ရောက်ပေါ့လေ14ရောက်မှာအဲကျွန်တော်အမြင်ကတော့တာထွက်တဲ့အပိုင်းမှာတော့ဒီ14ရောက်စလုံးဟာဟိုအများစုပေါ့လေအဲ14ရောက်ထဲမှာအများစုဟာအဲတော်တော်လေးကိုနှေးကွေးပြီးတော့ဟိုချိန်ချိန်ဆဆနဲ့ပေါ့နိုင်နိုင်ချိန်ချိန်နဲ့အဲတာထွက်ရတယ်လို့ကျွန်တော်ကတော့အဲ့လိုမြင်တယ်အဲဒါပေမဲ့တစ်ချက်ကဘာရှိလဲဆိုတော့အဲလုံငယ်တဲ့တက္ကသိုလ်မှာရှိတဲ့ဝင်ကြီးချုပ်တွေနဲ့နှိုင်းယှဉ်မယ်ဆိုရင်တော့ဥပမာပြည်သူလူထုရဲ့ယုံကြည်မှုကိုအဲပို့ရတယ်လို့ပြောလို့ရတယ်အဲနောက်ပြီးတော့လုံငယ်တဲ့တက္ကသိုလ်မှာရှိတဲ့ဝင်ကြီးချုပ်တွေနဲ့နှိုင်းယှဉ်မယ်ဆိုရင်ဟောပြည်သူလူထုနဲ့နော်နိုင်ငံရေးစိတ်ဝင်စားသူတွေကနော်ဟိုလက်ရှိဝင်ကြီးချုပ်တွေဟာနော်အဂရိတရားမှာအဲတော်တော်လေးကိုကင်းကင်းရှင်းရှင်းဖြစ်တယ်လို့တော့အဲယုံကြည်မှုရတယ်လို့ကျွန်တော်ကတွေ့ရတယ်အဲဒါပေမဲ့တစ်ဖက်ကရှိတာကဘာလဲဆိုတော့ဒီအဂရိလိုက်စားမှုဟာကျွန်တော်တို့ရဲ့လူအဖွဲ့အစည်းမှာပြည်သူလူထုကိုတိုင်းရိုက်ဝင်တော့ဝင်ပိုးဖြစ်စေတဲ့အကြောင်းတစ်ခုဖြစ်နေတာကိုတွေ့ရတယ်။အဲ့ဒီအခါကျတော့လက်ရှိဝင်ကြီးချုပ်တွေဟာနော်ကိုကိုယ်တိုင်အဂရိတရားကင်းတော်လည်းပဲနော်ကိုစီမံခန့်ခွဲရတဲ့အဖွဲ့အစည်းအဆင့်ဆင့်မှာအဂရိတရားကင်းအောင်မဆောင်ရွက်နိုင်ဘူးဆိုရင်ပြည်သူလူထုပေါ်မှာဒီဝင်တော့ဝင်ပိုးကြီးဟာဆက်ပြီးတော့ရှိနေအောင်မယ်လို့ကျွန်တော်ကမြင်တယ
်။ဟုတ်ကဲ့
။နောက်တစ်ချက်ကကျတော့ကျွန်တော်ဘာတွေ့လဲဆိုတော့ဘုံချုပ်ကင်မှုနော်ဘုံချုပ်ကင်မှုအပိုင်းမှာတော်တော်ကြီးကိုလွန်ကဲနေတဲ့အနေအထားမျိုးကိုတော့နော်တိုင်းဒေသကြီးနဲ့ပြည်နယ်အစိုးရအဖွဲ့အားလုံးတော့နီးနီးမှာတွေ့နေရတယ်။အဲ့ဒီဘုံချုပ်ကင်မှုလွန်ကဲတာဟာပြည်သူလူထုကိုထပ်ပြီးတော့ဝင်ထုတ်ဝင်ပိုးဖြစ်စေမယ်လို့ကျွန်တော်ကတော့သုံးသပ်ပါတ
ယ်။ဟုတ်ကဲ့။ကိုတော်တော်ရမျိုးသိဒီနေရာမှာကျွန်တော်ရှင်းအောင်မေးချင်ပါတယ်။ဘ ਹੁ ချုပ်ကင်မှုဆိုတာကပြည်နယ်တိုင်းဒေသကြီးဝန်ကြီးချုပ်တွေကဘ ਹੁ ကအမိန့်ပေးရင်အမိန့်မပေးရင်ဘာမှမလုပ်တတ်တာလား။ဒါမှမဟုတ်ဘ ਹੁ ကနေပြီးတော့မှငါတို့မပြောရင်တော့ဘာမှမလုပ်နဲ့လို့ပြောထားတာလား။ဒါမှမဟုတ်သူတို့ကိုတိုင်ကိုကငါတို့တော့အမိန့်လေးတော့စောင့်ကြည့်လိုက်ဦးမှဘဲဆိုပြီးတော့လုပ်တာလား။ဘဲဟာလဲဘာချုပ်ကင်ထားတာလဲ
။အဲကျွန်တော်အမြင်ကတော့အဲဘယ်အချက်ကြောင့်ဆိုတာတော့တိတိကျကျပြောဖို့ခက်တယ်သို့တော်လည်းပဲဒီတိုင်းဒေသကြီးနဲ့ပြည်နယ်ဝင်ကြီးချုပ်တီနော်လုပ်ငန်းဆောင်ရွက်တဲ့နေရာမှာတော့နော်ဟိုစိုးရိမ်မှုတွေနော်ချင်းချင်းဆဆလုပ်ရတဲ့အနေအထားတွေကိုတွေ့ရတဲ့အခါကျတော့ဘဟုရဲ့ဆုံးဖြတ်ချက်အပေါ်မှာစောင့်ဆိုင်နေတာလားဒါမှမဟုတ်အဲ့ဒါကြောင့်ပဲတွန့်ဆုတ်နေတာလားအဲ့ဒီလိုနော်တန်တရားဖြစ်เสียခြေလမ်းတွေကိုလည်းပဲအဲ့တွေ့ရပါတယ်ဗျ
ာ။ဟုတ်ကဲ့တော်တော်မျိုးသေးကျွန်တော်တို့တဲဆူနေမဲ့တော်တော်ရှင်နေဖိခွေရအောင်ပါ။ပထမအဦးဆုံးတူကစကိုင်းတိုင်းမြင်းမှုမြို့နယ်ကဒေါက်တာသန်းတင့်ဖြစ်ပါတယ်။ဒေါက်တာသန်းတင့်ခင်ဗျာစကိုင်းတိုင်းဘက်ကအခြေအနေပြောပါခင်ဗျာ
။ဟုတ်ကဲ့ကျွန်တော်စကိုင်းတိုင်းမြင်းမှုမြို့ကဒေါက်တာသန်းတင့်ပါ။ဟုတ်ကဲ့ကျွန်တော်တို့တိုင်းဝန်ကြီးချုပ်ကတော့ဒီလူနဲ့ထိတွေ့မှုနည်းတယ်လို့ကျွန်တော်ယူဆပါတယ်။ ဘာလို့လဲဆိုတော့မြင့်မှုမျိုးရဲ့အခြေအနေတွေကိုတင်ပြဖို့အတွက်ကျွန်တော်ဝင်ကြီးချုပ်နဲ့တွေ့ခွင့်တောင်းထားတာတလားနှီးပါးရှိပါပြီအခုချိန်ထိတွေ့ခွင့်မရပါဘူးမြင့်မှုမျိုးတိုးတက်ဖို့အတွက်မြင့်မှုမျိုးမှာလမ်းနေကျင်းနေတယ်เนาะကျွန်တော်တို့ရဲ့အာဇာနည်ခေါင်းဆောင်ကြီးတွေကိုတင်ဆိုင်ကုန်းထဲမှာတွားထားဖို့အစီအစဉ်တွေကိုကျွန်တော်တင်ပြခြင်းပါတယ်ဒါပေမဲ့တင်ပြဝင်မရပါဘူးခင်ဗျာပြည်သူနဲ့
โอเค
ဆက်ဆံအင်တာနက်နေပါ
โอเคဆိုတော့ဒေါက်တာတန်တင်းကဒေါက်တာတန်အနေနဲ့ကိုတင်ပြလို့မရဘူးဆိုတာတည်းဝင်ကြီးချုပ်ရဲ့ဒီတတိုင်းလုံးအနေနဲ့တတိုင်းလုံးရဲ့ကိစ္စဝိစားတွေအနေနဲ့လှုပ်ဆောင်ချက်တွေအပေါ်မှာရောဒေါက်တာတန်တင်းဘယ်လိုသုံးသပ်ပါသလဲခင်ဗျအ
ဲတတိုင်းလုံးအနေနဲ့အဲလှုပ်ဆောင်ချက်တွေကတော့ကျွန်တော်အတိအကျတော့မပြောနိုင်ပါဘူးသို့တော့လည်းအဲတွားမယ်နေရာလေးတွေရောက်မယ်နေရာလေးတွေမရောက်တာကိုတော့ကျွန်တော်သတိထားမိပါတယ
်ဟုတ်ကဲ့
ဒီပဲလက်ကောင်းကိစ္စတွေပါတွေတွားမယ်ကိစ္စတွေပါတွေသူမတွားပါဘူးခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ပါခင်ဗျာ
မော်တော်ယာဉ်နှစ်တဲ့မော်တော်ယာဉ်နှစ်တဲ့နေရာမှာလဲချက်ချင်းတွားမယ်ကိစ္စတွေသူမတွားခဲ့ပါဘူ
းဟုတ်ကဲ့
ကျွန်တော်အမြင်ပေါ့နော
်ဟုတ်ကဲ့ပါခင်ဗျာကျေးဇူးတင်ပါတယ်ခင်ဗျာဒေါက်တာတန်တင်းအခုလိုဝင်အောင်ဆွေးနွေးပေးတာနောက်တစ်ခုကျွန်တော်တစ်ဆက်တည်းဖိတ်ခေါ်ပြမယ်ရန်ကုန်မြို့ကစလိုင်းဘွေကုန်းပါစလိုင်းဘလို့သဘောရပါတယ်လက်ရှိပြည်နယ်တိုင်းဝန်ကြီးချုပ်တွေဆွမ်းဆောင်ရေး
ဟုတ်ကဲ့ဟိုကနိုင်ငံရေးလောကကနေလာတဲ့ဝန်ကြီးချုပ်တွေကတော့နည်းနည်းတိတိတတ်တ်နဲ့စွမ်းဆောင်ရည်မိမှတယ်ဆိုတော့အဲ့လိုပဲပြောချင်တယ်။ဘာကြောင့်လဲဆိုတော့သူတို့ကထွေအုပ်မင်းကြီးတွေကိုသူတို့ကနိုင်နိုင်နင်းနင်းနဲ့ပူကင်ပြင်းနေကြတာသူတို့တွေ့ရတယ်။တုတ်တုံညာလည်းပဲဒီတိုင်းနယ်သားစီနယ်ပြည်နယ်မှာဝန်ထမ်းလောကကနေလာတဲ့ဝန်ကြီးချုပ်တွေကြတော့ထွေအုပ်မင်းကြီးတွေကိုသူတို့ကဩဇာမလွှားမိုးနိုင်ဘူး။အဲ့တော့ထွေအုပ်တွေကိုဩဇာမလွှားမိုးနိုင်တဲ့ခါကြတော့သူတို့စွမ်းဆောင်ကြီးကဟိုဒီမှာမှကျန်စစ်ကျက်စင်းလာတော့ကျွန်တော်တွေ့ရတယ်ဥပမာရန်ကုန်နယ်ဝန်ကြီးချုပ်နဲ့ကျွန်တော်ရဲ့ချင်းပြည်နယ်ဝန်ကြီးချုပ်ကိုနှိုင်းရှင်နေဆိုရင်တော့ရန်ကုန်နယ်ဝန်ကြီးချုပ်ကဟိုပူတာတော့ကျွန်တော်တွေ့မြင်မှာဖြစ်တယ်။ဘာကြောင့်လဲဆိုထွေအုပ်မင်းကြီးတွေကလည်းပဲဒီဝန်ထမ်းကနေလာတဲ့ဝန်ကြီးချုပ်တွေကိုခရီးကိုမဆိုင်ဘူး။သူတို့လည်းတခုကနေလာတာပဲဘာမှလည်းမဟုတ်ငါတို့ထဲတော့နေနေတယ်ငါတို့ကဝန်ကြီးမှုဆိုပြီးတော့မှအဲ့တော့ကျွန်တော်တို့ဘေးမှာဆော့ဆောင်ရကြတယ်လဲဆိုရင်တော့ကျွန်တော်တို့အင်းလေးဒီဟိုလူကြီးတွေကဇွေးချေတုန်းကဝန်ထမ်းတွေကိုဝင်ကြီးချုပ်အနေနဲ့ခန့်တဲ့ခါကျတော့အခုကလက်ရှိအနေထားဆိုရင်တော့တို့ဟာအောင်မြင်မှုကနေတယ်လို့ကျွန်တော်အဲ့လိုပဲသုံးသပ်ချင်တယ်ဆရာ
။ဟုတ်ကဲ့ပါဆလိုင်းပွေကုန်းကျေးဇူးထူးတင်ပါတယ်။ကျွန်တော်ညွန်သိခင်ဗျာဒီဆလိုင်းပွေကုန်းဆွေးနွေးသွားတဲ့အထက်မှာနိုင်ငံရေးလောကကလာတဲ့ဝင်ကြီးချုပ်တွေကတော့ဆက်ဆောင်ပြီးပူကောင်းတယ်ဝန်ထမ်းလောကကလာတဲ့ဝင်ကြီးချုပ်တွေကတော့ထွေအုပ်ကိုမလွန်ဆန်နိုင်ဘူးဆိုပြီးတော့သုံးသပ်သွားတာရှိပါတယ်။တော်တော်ညွန်သိသဘောတူပါသလားခင်ဗျာ။
အော်ဒါလည်းတစိတ်တစ်ပိုင်းတော့မှန်ပါတယ်ကျမတို့ရဲ့တွေ့ရှိချက်ထမလဲဒါလေးကလည်းအကြောင်းတစ်ချက်တစ်ခုနေနဲ့ပါပါတယ်အာနောက်တစ်ချက်ကတော့ကျမတို့ဝန်ကြီးချုပ်တွေကိုကြည့်မယ်ဆိုလို့ရှိရင်အာတချို့ပေါ့လေအာတချို့ဝန်ကြီးချုပ်တွေရဲ့ကအခုမှလို့ပေါ့တာထက်ကောင်းတဲ့ဝန်ကြီးချုပ်တွေရှိပါတယ်အဲ့တော့တာထက်ကောင်းတဲ့ဒီလူတွေရဲ့လိုအပ်ချက်ကိုတကယ်ကိုရင်းရင်းဝတ်နဲ့ဆောင်ရွက်လိုက်တယ်ပေါ့လေဒါပေမဲ့ကျမတို့မြင်တွေ့ရသမျှကတော့အဲ့လိုဆောင်ရွက်ရေရေဝန်ဆောင်ရွက်ချက်တချို့ကိုပေါ့နော်ကျမတို့ပါတီထိပ်ပိုင်းကဒါလူကြီးတွေကဝင်ရောက်ဆက်ဖက်တာလေးရှိတယ်ပေါ့နော်အဲတတိပေးခံရတာလေးရှိတယ်ပေါ့နော်အဲ့ဒါလေးကြောင့်ပေါ့နော်ဝင်ကြီးချုပ်တွေကသူတို့ရဲ့လုပ်ငန်းတွေရေရေမဆောင်ရွက်နိုင်ပဲနဲ့ပေါ့နော်အခုလိုအခြေအနေဖြစ်လာတယ်လို့လည်းကျမတို့ဒါသုံးသပ်
ဆိုတော့ညိုသိဟုတ်ကဲ့ဆိုတော့ညိုသိဆိုတော့ဝေတိုင်းနဲ့ပြည်နယ်တွေမှာအခုအချိန်ထိအခြေအနေတွေတိတိတသာပြောင်းလဲတိုးတက်မလာသေးတာဟာဝင်ကြီးချုပ်တွေရဲ့တာဝန်ထက်ပါတီမှာတာဝန်ရှိနေတဲ့သဘောလားခင်ဗျာ
အော်ဒီလိုမမနော်ဝန်ကြီးချုပ်တွေမှာတာဝန်ရှိတာပေါ့လေဒါပေမဲ့ဝန်ကြီးချုပ်တချို့ရဲ့ပြောင်မြောက်တဲ့ဆောင်ရွက်ချက်တွေပေါ်မှာကျမတို့ပါတီဒါထိပ်ပိုင်းခေါင်းဆောင်တချို့ရဲ့ဝင်ရောက်ဆက်ဖက်မှုတွေဟာဆိုလို့ရှိရင်ကျမတို့ဒါဒေသခံပြည်သူတွေရဲ့ဟိုတိုးတက်ရေးကိုအနှောက်အယှက်ဖြစ်စေတာအမှန်ပဲပေါ့နော်အဲ့ဒီအချက်ကတော့ကျမတို့ဒါပါတီဘက်ကပြုပြရမယ့်အချက်ပေါ့နော်ပါတီဘက်ကအုပ်ချုပ်ရေးဘက်ကိုဝင်ပြီးတော့ပေါ့မဆက်ဖက်ဖို့ဆိုတာအမှန်တန်အရေးကြီးပါတယ်ကျမတို့ပြီးခဲ့တဲ့ကျမတို့နိုင်ငံရဲ့တမိုင်းထိုင်ငံ့ဆောင်ကြီးလိုက်မယ်ဆိုလို့ရှိရင်ပါတီဘက်ကရင်အုပ်ချုပ်ရေးဘက်ကိုဝင်ဆက်တဲ့အခါမှာကျမတို့နိုင်ငံနောက်ဆုံး LDC ဘောကိုရောက်သွားတယ်ပေါ့နော်ဒါကြောင့်မို့ကျမကတော့ဟိုပါတီကပါတီအလုပ်ကိုလုပ်ပြီးတော့အုပ်ချုပ်ရေးလိုင်းဘက်ကိုဝင်မဆက်တာအကောင်းဆုံးဖြစ်မယ်လို့တော့ကျမအကြံပေးချင်ပါတ
ယ်ဟုတ်ကဲ့ပါခင်ဗျာခုနစကိုင်းကဒေါက်တာသန်းတင်ဆွေးနွေးသွားတဲ့ဟာကိုနောက်ထပ်စကိုင်းသားတယောက်ကကျွန်တော်တို့အခု Facebook ကနေဓာတ်ရိုက်လွှင့်ထားတဲ့အစီအစဉ်ကိုနားထောင်ရင်းနဲ့သူကလာထောက်ခံပါတယ်ဒေါက်တာသန်းတင်ပြောတာကိုထောက်ခံပါတယ်စကိုင်းသားတပြေပြင်းနဲ့နောက်တစ်ခုကတော့ဘကိုတန်းဝန်ကြီးချုပ်ကိုပြောထားပါတယ်ဘကိုတန်းဝန်ကြီးချုပ်ကအိတ်နေလို့ပါတဲ့ဒါလက်ရှိကျွန်တော်တို့အစီအစဉ်လွှင့်နေတဲ့အချိန်မှာပဲ Facebook မှာလာပြီးတော့ပြောနေတဲ့မှတ်ချက်တွေကကျွန်တော်ဖတ်ပြတာပါအခုဒါရိုက်ဆွေးနွေးမယ်တော်တော်ရှင်နှစ်ယောက်ကြံပါတယ်ထပ်ဖိတ်ခေါ်ပါမယ်တူကပြည်မျိုးကကိုတင်ထေးဝင်းပါကိုတင်သေးဝင်ဘကိုးတိုင်းဘက်မှာရောဘယ်လိုအခြေအနေရှိပါသလဲခင်ဗျအ
ဲကျွန်တော်တို့သိရသေးရတော့ဗျာဝန်ကြီးချုပ်ဒီတော်တော်များများကတော့သူကြောက်နေတဲ့သဘောရှိတယ်အခြေအောင်တွေ့ရတယ်ကျွန်တော်လည်းနိုင်ငံရေးမှာပဲနိုင်ငံရေးကိုအမြဲတမ်းတွေ့လာပြီးတော့ကျွန်တော်လှုပ်ရှားနေတာပဲဟုတ်လဲဆိုတော့သူတို့ကတရုတ်ဆောင်တွေတို့ကြီးဖြစ်နေတယ်ဗျာဝန်ကြီးချုပ်တွေကကြောက်ပြီးလှုပ်နေရတယ်လို့ပဲလေပြီးပြီးတော့သူတို့ကြီးသူနဲ့လည်းပဲဖြစ်တွေ့မှုကအရှမ်းအားနေတော့ရှိတယ်နောက်ပြီးတော့
သူတို့ဘာလို့လဲဆိုတော့တကယ်ပြီးကြီးစုကြထဲမှာတဲတဲ့ဝင်ဝင်နဲ့ကြီးစုတွေနှွေးသွေးအောင်သူတို့လုံးမပေးနိုင်ဘူးပေါ့ဗျာအဲ့တော့ပါတီပုံလေးကိုလည်းထိတာပေါ့သူတို့ဘာပဲဖြစ်ဖြစ်လေးဘာအဲ့ဒီပါတီကနေရွေးချယ်ခြင်းမျောက်လိုက်တဲ့ဝင်ရင်းချုပ်တွေဖြစ်နေရောလေ
ဟုတ်ကဲ့
ဆိုတော့ဘာပဲဖြစ်ဖြစ်ကျွန်တော်တို့ဝင်ရင်းချုပ်တွေက NGO ကျွန်တော် NGO တွေ CS တွေနဲ့လည်းပဲကျွန်တော်တို့ကူးပေါင်းပြီးတော့လှုပ်ဆောင်ရမယ်သူတို့လှုပ်ရှားမှုတွေအများအားနဲ့တော့ကြီးရလို့ပဲကျွန်တော်တို့မြင်ရလေ
ဟုတ်ကဲ့ပါကိုတင်ထေဝင်းကျေးဇူးအများကြီးတင်ပါတယ်တော်တော်ညိုညိုသင်းရေကိုတင်ထေဝင်းကတော့ဝန်ကြီးချုပ်အများစုကကြောက်နေတယ်လို့ထင်တယ်တဲ့တော်ညိုညိုသင်းဝန်ကြီးချုပ်တွေကကြောက်နေကြသလားခင်ဗျာ
ကျမကအလားပြောဖို့ကျမကအလားအစိုးရတွေပြောမလို့
ဟုတ်ကဲ့ပါခင်ဗျ
ာကျမတို့ဝန်ကြီးချုပ်တွေကဟိုပေါ့နော်ဟိုကျမတို့ခေါင်းဆောင်ပါလေဟိုဒေါက်တာဆန်းစုကြည်ရေးတဲ့ freedom from fear ဆိုတဲ့စာအုပ်ကိုတင်ဆက်ဖတ်ဖို့လုပ်မယ်လို့ထင်တယ်ပေါ့နော်ကျမတို့ကြောက်ရွံ့ခြင်းကကင်းဝေးဖို့လိုတယ်ပေါ့နော်။အော်ကျမတို့ဝန်ကြီးချုပ်ကြီးကပေါ့နော်။ဒါရန်ကုန်တိုင်းကလွှဲရင်ပေါ့နော်။တော်တော်လေးကျန်တဲ့တိုင်းနဲ့ပြည်နယ်73ခုကတော်တော်လေးကြောက်နေကြတဲ့သဘောမှရှိတယ်ပေါ့နော်။ရန်ကုန်တိုင်းကတော့သူထင်တာကသူလုပ်ရတယ်ပေါ့နော်။အဲ့ဒါဟိုဒါကောင်းနေဆိုရဲတော့
အဲ့
သူလုပ်ရတာကိုကျမတို့ကတော့ဒါချီးကျူးပါတယ်။အဲ
့
တော့ကျန်တဲ့တိုင်းဝန်ကြီးချုပ်တွေကတော့ကျမခုနကလို့ပြောသလိုပေါ့နော်။ရှေ့ဆုံးကဟိုတာထွက်စောတဲ့ဝင်ကြီးချုပ်ကခုနလိုပါတီကဝင်ဆော့တာခါတဲ့အခါမှာတော်တော်လေးစိတ်ကြကြသွားပြီးတော့ကျန်တဲ့တိုင်းနဲ့ပြည်နယ်တွေကလည်းတော်တော်လေးအခုအလုပ်မလုပ်လာနိုင်တဲ့အနေအထားမှာရှိနေလေ။ဒါကြောင့်မို့ကျွန်မကတော့ဒါဝင်ကြီးချုပ်တွေတိုက်တွန်းခြင်းနဲ့ရဲရဲလုပ်ပါပေါ့နော်။ကိုယ်မှာဒါလင်းနေတောင်အချိန်ရှိပြီလေပေါ့နော်။နောက်ပြီးတော့ဟိုဖွဲ့စည်းပုံအခြေခံဥပဒေကဘယ်တော့ပဲကန့်သက်ပေါ့နော်။ကျွန်မတို့ဒါလုပ်လို့ရတဲ့ကိစ္စတွေအများကြီးရှိပါတယ်။တရားဥပဒေစိုးမိုးရတော့ကျွန်မတို့လုပ်လို့ရတာလည်းရှိတယ်။ခုနတရားမျှတမှုလက်လန်းမိနိုင်ဖို့အတွက်ကိုပြည်သူလူထုကလုပ်ပေးနိုင်တာရှိတယ်။ပြည်သူလူထုရဲ့နေ့စဉ်ဘဝအခက်အခဲတွေအထိုက်အလျောက်ပြေလည်လာနိုင်ဖို့အတွက်ဝင်ကြီးချုပ်တွေမှာလုပ်ပိုင်ခွင့်တွေအများကြီးသူတို့မှာရှိနေပါတယ်။ဒါကြောင့်မလို့ဒါအားမလျော့ပဲနဲ့ပေါ့နော်။တတိရှိရှိနဲ့လုပ်ကြဖို့အတွက်ကကျွန်မတို့တိုက်တွန်းပါတယ်။ကျွန်မတို့ပြည်သူလူထုကလည်းအနောက်မှာမရက်နေပါတယ်။ဒါကြောင့်မအားပေးပါနဲ့လို့ဆက်ပြီးတော့တိုက်ပွဲဝင်ကြပါလို့ကျွန်မပြောချင်ပါတယ
်။ဟုတ်ကဲ့ပါခင်ဗျာ။တော်တော်ညညသိန်းတိုက်တွန်းချက်ကိုဝင်ကြီးချုပ်များ14ဦးလုံးကြားသိပါသေးစလို့ကျွန်တော်တို့ဒီနေရာကနေဆန္ဒပြုပါတယ်။နောက်ဆုံးပိတ်အနေနဲ့ကျွန်တော်တို့အားလုံးကိုတပြေးညီထားပြီးတော့ဟလာဟိုအမှတ်ပေးရမယ်ဆိုတော့ဒါမမျှတော့မမျှပါဘူးဒါပေမဲ့ရေပုံရအားဖြင့်တော်တော်ရမျိုးသိလက်ရှိပြည်နယ်တိုင်းဝန်ကြီးချုပ်ရဲ့ဆွမ်းဆောင်ရည်ကို၃ညကနေပြီးတော့30အထိ၃ညအနည်းဆုံး30အများဆုံးပေးပါဆိုရင်တော်တော်ရမျိုးသိအမှတ်ဘယ်လောက်ပေးမလဲ
ကျွန်တော်အမြင်ကတော့အားလုံးဆက်မွေးကြနေသေးပဲပေါ့လေ၃မှတ်တဲ့ပို့စရာအကြောင်းမရှိဘူးလို့ကျွန်တော်ကတော့မြင်ပါတယ်
တော်တော်ညညသိကရောဘယ်လောက်များပေးခြင်းပါသလဲခင်ဗျ
ကျမလူပေါ်မူတည်ပြီးတော့ပေးချင်တာပေါ့ဥမာဆယ်ပါလေဥမာမွန်ကြီးနယ်ဝင်းကြီးချုပ်ပေါ့မွန်ကြီးနယ်ဝင်းကြီးချုပ်ဆိုတာသူ minus ပဲပေါ့သူကတော့နော
်ဟုတ်ကဲ့
ကျမပုံပုံလေးပြောပြရစီအဲ့တော့မွန်ကြီးနယ်ကတော့ minus ဖြစ်ပြီးတော့ကျန်တဲ့ဒါဒီနယ်ဝင်းကြီးချုပ်တွေကတော့ကျွန်မသုံးမှတ်ချက်ကျွန်မမပို့ချင်ပါဘူ
းဟုတ်ကဲ့ပါခင်ဗျာ
လေးမှတ်ရထားတဲ့ပုံစံလည်းရှိပါလေ
ဟုတ်ကဲ့ပါလေးမှတ်ရသူဝင်းကြီးချုပ်များ1တာပါ3မှတ်ရသူဝင်းကြီးချုပ်များနောက်တစ်ချိန်ပါ
မကွေးတိုင်းကလေးမှတ်ရပါလ
ေဟုတ်ကဲ့
ကျန်တဲ့အတိုင်းနဲ့ဝင်းကြီးချုပ်တွေကတော့ကျွန်မတို့ဒါမပို့ပါဘူ
းဟုတ်ကဲ့ခင်ဗျာဘဝကြရဲဦးညိချုပ်ဒီနောက်ကြိမ်စာမေးပွဲအောင်ကြပါစေလို့ဆုတောင်းရင်းနဲ့ပဲဒီကလေးစီစဉ်ကိုဒီမှာညီကုန်းချုပ်ပါတယ်အားလုံးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဒါရိုက်ဒီလိုင်းအစီအစဉ်ကိုပြန်လည်ပြီးတော့တင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းရဲ့ဗိုလ်ထူးနေနန်းနခင်ထုတ်လွှင့်ချက်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါရောင်းမယ်ခင်ဗျာ
American ပြည်ထောင်စုရဲ့ဖွဲ့စည်းပုံအခြေခံဥပဒေပြဋ္ဌာန်းရေးအတွက်အခြေခံထားတဲ့မူဝါဒတွေထဲမှာအချက်တစ်ချက်ကအစိုးရတရက်ရဲ့အာဏာကိုအဖွဲ့၃ဖွဲ့နဲ့ခွဲဝေထားပြီးအပြန်အလှန်ထိန်းချုပ်တာဖြစ်ပါတယ်။ဒီအဖွဲ့၃ဖွဲ့ကတော့ဥပဒေတွေပြဋ္ဌာန်းရတဲ့ American ပြည်ထောင်စုလွှတ်တော်ဒါမှမဟုတ်ဥပဒေပြုအဖွဲ့၊သမ္မတဦးဆောင်တဲ့နိုင်ငံတော်အုပ်ချုပ်မှုအဖွဲ့နဲ့ဥပဒေအတိုင်းကျင့်သုံးရေးနဲ့အဓိပ္ပာယ်ပြဋ္ဌာန်းချက်ဆိုင်ရာတရားရေးအငင်းပွားမှုတွေကိုအဆုံးဖြတ်ပေးရတဲ့တရားရေးအဆင့်ဆိုင်ရာအကောင့်ထဲပေါ်ရတဲ့တရားရေးအဖွဲ့တို့ဖြစ်ပါတယ်။အခုလိုအဖွဲ့၃ဖွဲ့ချာအာဏာခွဲဝေထားတာဟာအစိုးရအဖွဲ့တွေကဘယ်အဖွဲ့ကမှနောက်အဖွဲ့၂ဖွဲ့ထက်အာဏာပိုးပြီးမယူနိုင်ဖို့အတွက်တေချာအောင်လှုပ်ဆောင်ထားတာဖြစ်ပါတယ်။အဖွဲ့တစ်ခုစီမှာထင်ရှားတဲ့တေချာအာဏာတွေရှိပြီးတခြားအဖွဲ့တွေကဂျားဝင်နှောက်ယှက်တာတွေမလုပ်နိုင်ပါဘူး။ဒါပေမဲ့နောက်ကျန်နှစ်ဖွဲ့ကအဲ့ဒီအဖွဲ့ကိုလက်ခံတာညှင်းပယ်တာမျိုးလဲလုပ်ပိုင်ခွင့်မရှိပါဘူး။ဒါဟာအာဏာကိုအပြန်အလှန်ထိန်းချုပ်တာဖြစ်ပါတယ်။ဒါကြောင့်လက်တော်ကဥပဒေတွေကိုရေးသားပြီးပြဋ္ဌာန်းရပါတယ်။ချင်းငွေချထားပေးဖို့နဲ့အခွန်နဲ့ရာသုံးငွေစင်းဆိုင်ရာကိုရေးဆွဲပြုစုရပါတယ်။စစ်ပွဲဆင်နွှဲဖို့အတွက်လည်းဒီအဖွဲ့ကသာကြေညာပိုင်ခွင့်ရှိပါတယ်။သမ္မတရဲ့ဗီဒီယိုအာဏာသုံးမှုကိုအမတ်60ရာခိုင်နှုန်းရဲ့မင်းနဲ့လဲပယ်ဖျက်ပိုင်ခွင့်ရှိပါတယ်။အောက်လွတ်တော်နဲ့အထက်လွတ်တော်နှစ်ရပ်စလုံးက အသက်ပြည့်လာနိုင်တဲ့ဥပဒေတွေဒါမှမဟုတ်ဥပဒေသစ်တွေကိုပြဋ္ဌာန်းနိုင်ပါတယ်အထက်လွှတ်တော်ကသဘောတူညီချက်စရမ်းတွေကိုအတိပြုပြဋ္ဌာန်းနိုင်တယ်လို့အစိုးရယာရုဆိုင်ရာသမရရဲ့ခန့်အပ်မှုတွေကိုအတည်ပြုပေးရပါတယ်။အောက်လွှတ်တော်ကတော့တရားရုံးချုပ်ကလွဲလို့တရားရုံးတွင်နဲ့ဗဟုအစုအတရားသူကြီးတွေခန့်ပိုင်ခွင့်ရှိတယ်လို့သမရအပါအဝင်ဗဟုအစုအရာရှိကြီးတွေကိုအရေးယူဖို့အတွက်ဆွဲချက်တင်ပိုင်ခွင့်လည်းရှိပါတယ်။အစိုးပြုထားတဲ့ဥပဒေချက်ကိုလွှတ်တော်နှစ်ရက်စလုံးကအတည်ပြုပေးလိုက်မယ်ဆိုရင်ဒါဟာသမရစီရောက်သွားပြီးသမရကဥပဒေအဖြစ်နဲ့အတည်ပြုဖို့လက်မှတ်ရေးထိုးတာဖြစ်စေပေးချတာဖြစ်စေလုပ်နိုင်ပါတယ်ဒါအပြင်သမရဟာလက်နက်ကင်တပ်ဖွဲ့အလုံးရဲ့စေဦးစည်းချုပ်ဖြစ်ပါတယ်သဘောတူစာချုပ်တွေချုပ်ဆိုနိုင်တဲ့အာဏာရှိတယ်လို့ဗဟုအစုအရာရုတွေခန့်အပ်ပိုင်ခွင့်ရှိပြီးနိုင်ငံတော်ဟန်အစုအဥပဒေတွေတည်ရောက်မှုရှိတာတေချာအောင်လှုပ်ဆောင်ရပါတယ်အစုအရဲ့တရားရေးဌာနမှာနိုင်ငံတော်တရားရုံးချုပ်နဲ့ဗဟုတရားရုံးတွေပါဝင်ပြီးဥပဒေအနှစ်အဓိပ္ပာယ်ဖွင့်ဆိုဖို့ဒီဥပဒေတွေကိုလက်တွေ့အနေထားအတွက်ဘလို့အသုံးချမယ်ဆိုတာနဲ့ဖွဲ့စည်းပုံအခြေခံဥပဒေပါအချက်တွေချိုးဖောက်မှုရှိမရှိကိုအဆုံးဖြတ်ပေးရပါတယ်။ဥပဒေပြုရေးအုပ်ချုပ်ရေးနဲ့တရားရေးဆိုတဲ့အာဏာသုံးရစလုံးလူတယောက်ရဲ့လက်ထဲစုပြုံရောက်သွားမယ်ဆိုရင်ဒါကိုအာဏာရှင်ဖြစ်အဓိပ္ပာယ်ဖွင့်ဆိုနိုင်တယ်လို့ဖွဲ့စည်းပုံအခြေခံဥပဒေရဲ့ဖခင်ကြီး James Madison ကရေးသားခဲ့ပါတယ်။လိုအပ်ချက်တွေရှိလာမယ်ဆိုရင်ပြည်내အများပြားကိုဖြန့်ပြီးသူ့နေရာနဲ့သူရှိအောင်အချင်းချင်းအပြန်အလှန်ထိန်းချုပ်မှုနဲ့ဖြည့်ဆည်းပေးဖို့အစိုးရရန်ကြရကနေလှုပ်ဆောင်ရမယ်လို့လည်းရေးသားခဲ့ပါတယ
်။မေဂန်အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။တော်ရရှင်တို့အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သားဖြစ်ပြီးတော့ VOA ရဲ့အားဝမဟုတ်ကြောင်းထပ်မံပြီးတော့အသိပေးလို့ပါတယ်ခင်ဗျာ။ VOA ရဲ့မနေ့ဖက်အစီအစဉ်ဒီမကြခင်မှာပြီးဆုံးတော့မှာပါ။အခုတော့ကြံသေးတဲ့အချိန်မှာနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်စုမြန်မောင်ကကြီးညာပေးပါလိမ့်မယ
်။ရုရှားနဲ့ဆက်သွယ်ခဲ့တဲ့အငင်းပွားချက်ကိစ္စနဲ့ပတ်သက်လို့အမေရိကန်အမျိုးသားအကြံပေးမိုက်ကယ်ဖလင်းကဒုသမ္မတကိုထိန်ချန်ပြောခဲ့တယ်ဆိုတာလွန်ခဲ့တဲ့သတင်းသုံးပတ်ထဲကသမ္မတဒေါ်နယ်ထရမ့်ကသိနေခဲ့တယ်လို့အင်ဗျူရောကပြောလိုက်ပါတယ်။ဖလင်းအမျိုးသားလုံခြုံရေးအကြံပေးတာဝန်မယူရသေးခင်မှာအမေရိကန်ဆိုင်ရာရုရှားသံအမတ်ကြီးဆာဂေးကက်စလက်နဲ့ဆက်သွယ်ပြောခဲ့တော့ကရုရှားအပေါ်အမေရိကန်ရဲ့တန်ခတ်အရေးယူမှုတွေနဲ့ပတ်သက်လို့မဆွေးနွေးခဲ့ပါဘူးလို့ဒုသမ္မတဖြစ်လာမဲ့ Mike Pence ကိုပြောခဲ့တာပါ။အဲ့လိုမျိုး Michael Flynn ကထိန်ချန်ပြောခဲ့တာနဲ့ပတ်သက်လို့သမ္မတနဲ့အနီးကအကြံပေးတွေကလွန်ခဲ့တဲ့သတင်းပတ်တွေအတွင်းမှာသုံးသပ်မှုတွေကိုနေတိုင်းလုပ်ခဲ့တယ်လို့အိမ်ယူတော်ပြောခွင့်ရသူ Sean Spicer ကအင်္ဂါနေ့ကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။အမေရိကန်ရဲ့အသေးစားစီးပွားရေးလုပ်ငန်းတွေကိုအုပ်ချုပ်မဲ့ SBA ဌာနရဲ့အကြီးအကဲဖြစ်Lyndon McMahon ကိုအထက်လွှတ်တော်မှမဲခွဲအတည်ပြုလိုက်ပါတယ်။ WWE နှစ်ပန်းအားကစားဖျော်ဖြေရေးရအမှုဆောင်အရာရှိတာဝန်ယူခဲ့သူကိုလွှတ်တော်မှ81မဲ19မဲနဲ့အင်္ဂါနေ့ကအတည်ပြုခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားခေါင်းဆောင် Kim Jong-un ရဲ့အဖေတူမအေခွဲတော်ဆက်သူ Kim Jong-nam ဟာဒီမလေးရှားနိုင်ငံကွာလာလမ်ပူးလေးစိတ်မှာဖေဖော်ဝါရီလ14ရက်နေ့အင်္ဂါနေ့ကလှုပ်ကြံတက်ဖြတ်ခံခဲ့ရပုံရတယ်လို့မလေးရှားရဲကပြောပါရယ်ကွာလာလမ်ပူးနိုင်ငံကလေးစိတ်ကနေမကအိုကိုသွားဖို့စောင့်နေတော့နေထိုင်မကောင်းဖြစ်လာလို့လေးစိတ်ဝန်ထမ်းတွေကိုအကူအညီတောင်းခဲ့တယ်လို့ရဲတပ်ဖွဲ့တာဝန်ရှိသူကပြောပါရယ်တေဆုံးမှုနဲ့ပတ်သက်လို့သတင်းမျိုးစုံထွက်ပေါ်နေပေမဲ့မလေးရှားရဲကတော့ရင်ခွဲစစ်ဆေးမှုတွေလုပ်ပြီးမှသာဘာကြောင့်တေဆုံးလဲဆိုတာအတိအကျသိနိုင်မယ်လို့ပြောပါရယ်တခါဒီအာရှမှာအကြီးဆုံးစည်ရည်လေ့ကျင့်မှုဖြစ်တဲ့ရွှေမွေဟောက်လို့အဓိပ္ပာယ်ရတဲ့ Cobra Gold စည်ရည်လေ့ကျင့်မှုကို February 14ရက်နေ့ကထိုင်းနိုင်ငံမှာစတင်ခဲ့ပါတယ်36ကြိမ်မြောက် Cobra Gold စည်ရည်လေ့ကျင့်မှုမှာဒီ American ကြီးတဲ့ရေတပ်လေတပ်နဲ့ Marine တပ်ဖွဲ့ဝင်ပေါင်း 3,600 လောက်ပါဝင်စည်ရည်လေ့ကျင့်နေကြတယ်လို့ American ကာကွယ်ရေးဌာနကသတင်းထုတ်ပြန်ပါတယ်ရှင
်နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်စုမြတ်မွန်ကြီးညာတော်တာပါအခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့Kelvin Fowler ဖြစ်ပါတယ်အခုထုတ်လွှင့်တဲ့တနအီစာအစီအစဉ်ကိုမနက်၈နာရီကနေ၉နာရီထိလိုင်းဒိုမီတာ19.19နဲ့25တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးဦးမှာပါနိုင်ငံတကာကသောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်တဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်ကျွန်တော်ဆက်မိုးပါခင်ဗျာ
This program has come to you from the Voice of America, Washington.